Welcome to the Voice of America in Burmese.
ဘေးအန္တရာယ်အတွေ့အကြုံကင်းဝေးတဲ့နေ့တစ်နေ့ဖြစ်ကြပါစေခင်ဗျာ။ VOA American တိုင်းရဲ့2022ခုနှစ်ဖေဖော်ဝါရီလ16ရက်အင်္ဂါနေ့မနက်ဖြန်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3040 48တို့ကနေဓာတ်ရိုက်ထုတ်လွှင့်နေတယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်နေပါပြီခင်ဗျာ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်ပါပါ။ရည်ကြီးနာမြို့မှာတော့ဖန်းစီရတဲ့သတင်းတောက်တွေကိုပြန်လှုပ်ပေးလိုက်ချိန်မှာပဲမန္တလေးမြို့မှာတော့မနေ့ကပြစ်ခတ်မှုတွေဖြစ်ပွားခဲ့ပါတယ
်ညနေပိုင်းမှာပေါ့နော်ကျွန်တော်ဒီမြမစီဝါရေးပန်ရှိမှာကျွန်တော်တို့ငင်းငန်းစွာဆန္ဒပြနေတဲ့ပြည်သူတွေကိုဒီရဲတပ်ဖွဲ့ကနေပြီးတော့ပေါ့နော်ဒီတနက်နေ့ပြစ်တယ်နောက်ရာဘာတုတ်တွေနဲ့ပေါ့နော်ဒီအကြမ်းဖက်ရိုက်နေတဲ့အင်မတန်ကိုစူးစူးပွားပွားရိုက်ကြပါတယ
်သတင်းတွေအပြီးမှာမကြာခင်နားဆင်ရဖို့ရှိပါတယ်ဒီအကြောင်းအပြင်အခြားစိတ်ဝင်စားပွဲထိတ်တန့်ရောက်မြန်မာသတင်းတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ဒေါခင်မျိုးသက်တို့ပြောပြပေးပါအောင်ဗျာ
။မြန်မာနိုင်ငံတဝမ်းမှာစစ်တပ်ဖက်ကစစ်အင်အားရဲအင်အားတိုးချပြီးအင်အားသုံးနှိမ်နင်းမှုတွေရှိခဲ့ပြီးမြဲလဲတနင်္လာနေ့မှာဆီယနာဒိမ့်မှုစန့်ကျင်ဆန္ဒပြပွဲတွေအစိုးရဝန်ထမ်းတွေရုံးမတရေလှုပ်ရှားမှုတွေဆက်လက်အားကောင်းနေပါတယ်။မျိုးရော်နေပြည်တော်မှာတော့ဆန္ဒပြကြောင်းသားတွေဖမ်းခံရတာပြန်လွတ်ပေးဖို့လူလူကငြိမ်းချမ်းစွာတောင်းဆိုခဲ့ကြပြီးနောက်ဆုံးဖမ်းခံရသူတချို့ပြန်လွတ်လာပါတယ်လွတ်မြောက်လာတဲ့ဆန္ဒပြကြောင်းသားက
သူတို့တခြားပြမယ့်တော့ကားနဲ့လွတ်ပြီးတော့ရောက်သားလေးကြီးကျန်တဲ့ချိန်မှာရဲကကျွန်တော်တို့ကိုလည်းရှင်းတော့ဖြတ်ပြီးတော့မှဒိုင်းနဲ့အဲ့လိုဝိုင်းပြီးတော့ဘယ်လိုကျွန်တော်တို့ပြန်တော့မှဘာညာသူကမရဘူးသူကအတင်းကိုအဲ့ဒီအသက်ကြီးနေရအတင်းဆွဲအဲ့ဒီကျွန်တော်တို့မြောက်တော့လို့ဆွဲနေတော့အကုန်လိုက်မယ်လို့ဆိုအကုန်လုံးညီကြကျွန်တော်အကုန်လုံးလိုက်လာကြ
ရန်ကုန်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရုံးကိုတော့ရဲနဲ့စစ်တပ်ကဝိုင်းရံပိတ်ဆို့ခဲ့ပြီးနောက်ဆန္ဒပြသူတွေလည်းလမ်းမကြီးပေါ်မှာထိုင်ပြီးတော့ဆန္ဒပြကြပါတယ်ရန်ကုန်မြို့ကတရုတ်တန်ရုံရှိမှာလည်းဆင်အာနာသိန်းစန့်ကျင်ဆန္ဒပြပါတယ
်ဟေးဟုတ်ဟုတ်ချိုးပြည်သူတွေညီရဲလာဟဲ့ညီရဲဟဲ့
တရုတ်အစိုးရဟာမြန်မာစစ်တပ်ကိုအပြေးအမြောက်ပြုတယ်လို့ဆန္ဒပြသူတွေကယုံကြည်နေကြတာပါတရုတ်ဘက်ကတော့ဆီယနာတိန်းနာကိုသူတို့ထောက်ခံတယ်ဆိုတာကိုညင်းဆိုထားပြီးမတူကွဲပြားမှုတွေကိုညှိနှိုင်းကြဖို့တိုက်တွန်းထားပါတယ်။လူမှုကွန်ရက် Facebook မှာဓာတ်ရိုက်ထုတ်လွှင့်ချက်တစ်ခုမှာတော့ရန်ကုန်တိုင်းကောင်စီဥက္ကဋ္ဌဦးလှစုဆိုသူကဆန္ဒပြသူတွေနဲ့လာရောက်ညှိနှိုင်းတာမှာသူလဲဆီယနာရှင်အလိုမရှိဘူးလို့ပြောခဲ့ပြီးဆန္ဒပြသူတွေကသူတို့နဲ့ပူးပေါင်းဖို့တိုက်တွန်းခဲ့ကြတာကိုလည်းတွေ့ရပါတယ
်။
မန္တလေးမြို့ကတနင်္လာနေ့ငြိမ်းချမ်းစွာချီတက်ဆန္ဒပြပွဲတွေအတွင်မှာတော့မြမစီးပွားရေးဗန်ခွဲရှိမှာဘောင်ဝင်တန်းတွေအလုံမစင်ရေးတောင်းဆိုဆန္ဒပြပါတယ်။တနင်္လာနေ့ညကစစ်တပ်နဲ့ရဲဘက်ကမျက်ရည်ယိုပုံသုံးတနက်နဲ့ပြစ်ခတ်လူစုခွဲခဲ့ပြီးအဖမ်းဆီးတွေရှိခဲ့တဲ့ကချင်ပြည်နယ်မြကြီးနားမြို့မှာလည်းတနင်္လာနေ့ကဆက်လက်ဆန္ဒပြပါတယ်။တချိန်တည်းမှာပဲစစ်တပ်ဖက်ကတော့နိုင်ငံတော်ကလုံခြုံရေးတွန်းမြင်ချထားပြီးထင်သာမြင်သာအရှိဆုံးကတော့ရန်ကုန်မြို့မှာဖြစ်ပါတယ်။တနင်္ဂနွေနေ့သကောင်းကျော်တနင်္လာနေ့အစောပိုင်းအင်တာနက်လိုင်းတွေနိုင်ပိုင်းဖြတ်တောက်ခဲ့ပြီးတနင်္လာနေ့မနက်ပိုင်းမှာတော့ရန်ကုန်မြို့ကလမ်းတွေပေါ်မှာစစ်တပ်ရဲ့ရှေ့တန်းသုံးတန်းချက်ကကားတွေကိုတွေ့ရပါတယ်။ဆန္ဒပြသူတွေကတော့ဒါဟာသူတို့ကိုချင်းချောက်တာလို့ပြောဆိုနေကြပါတယ်။
ဒါတော့6လန့်တာပေါ့ဒီကတော့6လန့်နဲ့ဒီကဆန္ဒပြတာတွေကိုပို့ပြီးတော့အချိန်တန့်သွားအောင်လူငယ်တွေသူချင်းကြောက်သွားအောင်အဲ့လိုမျိုးတွေရည်ရွယ်ပြီးတော့အင်အားတွေပြတယ်အဲနောက်တစ်ခုကဒီရုံးအဲနင်းပေါ့နော်တတ်တဲ့လူတွေကိုလည်းချင်းချောက်တယ်ပေါ့နော
်ကြောက်တော့ပေါ့ဗျာညာတော့ကြောက်တော့ပေါ့တကယ်လို့တကယ်များလှုပ်လိမ့်မှာလားသူကလှုပ်လှုပ်တာလည်းရှိတာဟုတ်ကြောက်ပါတယ်ကျွန်တော်မနေညာတော့ဟုတ်ကဲ့ပြည်သူတွေပေါ့ဘယ်လိုဖြစ်ကြလဲပြည်သူတွေကတော့သူတို့လိုချင်တာသူတို့ရရစီချင်တာပေါ့ကျွန်တော်လည်းကျွန်တော်လိုချင်တာကျွန်တော်ရချင်ပါတယ်ဒါပါပဲဘာလို့တင်ကောင်းမောင်းပြလဲဆိုပြစ်ချင်လဲပြစ်မယ်ပြစ်ချင်ပါလဲပြစ်မယ်တနည်းအားဖြင့်လူတွေကိုခြောက်တာပဲဗျာဒါကတော့မလုတင်တာအစိုးရကနေကမလုတင်တာလို့လုတ်ခဲ့ပြီးတော့မလုတင်တာတွေထက်လုတ်မယ်လို့လဲလူတွေကသိပြီးသားပါအဲ့ဒါကတော့အဲ့အတွက်လဲတိတ်လည်းမအံ့ဩဘူးပေါ့နော်ခြောက်တာတော့ခြောက်တာပေါ့ဗျာဒီမှာကတော့ခြောက်တာပေါ့တင်ကားကြီးတွေနဲ့လာနေမှာခြောက်ခဲ့နေပါမလား
ဆီယနာဒိဆန့်ကျင်ဆန္ဒပြပွဲတွေကြဲကြဲပြန့်ပြန့်ဖြစ်နေတဲ့မြန်မာနိုင်ငံကိုလာရောက်ခွင့်ရရေးအတွက်ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်ရှာနာဘာဂနာနဲ့မြန်မာစစ်တပ်ရဲ့ဒုတိယအကြီးအကဲဖြစ်တဲ့ဒုတိယဗိုလ်ချုပ်မှူးကြီးစိုးဝင်းတို့တနင်္လာနေ့မှာဆွေးနွေးခဲ့ကြပါတယ် မြန်မာလူမှုရဲ့ဆန္ဒနဲ့အညီဖြစ်စေရေးနဲ့လက်ရှိအခြေအနေတွေကိုပြန်လည်ရုပ်သိမ်းနိုင်ရေးအတွက်အထောက်အကူဖြစ်စေမယ်လို့လက်ခံနိုင်ပွဲကာလအထိအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်ကအခုလိုပွင့်ပွင့်လင်းလင်းညှိနှိုင်းဆွေးနွေးရေးကိုဆက်လက်ဆောင်ရွက်မယ်လို့လည်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရတဦးဖြစ်တဲ့ဖာဟန်ဟတ်ကသတင်းစာရှင်းလင်းပွဲမှာပြောပါလေ
Speaking of the Shriner Bürgener she spoke again this morning with the deputy commander in chief So Win.
ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့တင်းင်းကနေနေညကမြမရေးထုတ်ပြန်ချက်ကိုဒုတိယဗိုလ်ချုပ်မှူးကြီးဆိုဝင်းကိုထပ်လောင်းပြောဆိုခဲ့ပြီးသဘောတူနိုင်ပေါ်အခြေအနေမျိုးနဲ့မြန်မာနိုင်ငံကိုလက်ရောက်နိုင်ရေးအတွက်မစ်ရှာနာဘာဂနာကထပ်မံတွန်းအားပေးဆွေးနွေးခဲ့တယ်လို့ပြောခွင့်ရကပြောခဲ့တာပါအကြမ်းမဖက်ဖို့နောက်လူ့အခွင့်အရေးနဲ့အခြေခံလွတ်လပ်ခွင့်တရားဥပဒေစိုးမိုးရေးတို့ကိုမြန်မာစစ်တပ်ဘက်ကအပြည့်အဝလေးစားဖို့အထူးကိုယ်စားလှယ်ကထပ်လောင်းတိုက်တွန်းပါတယ်မြမအရေးကိုကဘာကအနိကဆောင်ချီနေချောင်းနဲ့အင်အားအလွန်အကျွံသုံးတဲ့လောက်ရက်တွေရှိခဲ့ရင်ပြင်းထန်တဲ့အကျိုးဆက်တွေရှိလာနိုင်တယ်လို့လဲမစ်ရှာနာဘာဂနာကမြမစစ်တပ်ကိုပြောပါတယ်မြမပြည်မှာဆရာနာဒိမ့်မှုနောက်ဆန္ဒပြသူတွေကိုဖိနှိပ်ချုပ်ချယ်မှုတွေအတွက်စစ်တပ်ရဲ့ကုတ်ကဲမှုအဆင့်ဆင့်ကတာဝန်ခံရမှာဖြစ်ကြောင်းကုလသမဂ္ဂရဲ့မြမလူ့အခွင့်အရေးဆိုင်ရာအထူးတန်တမာတွမ်အန်ဒရူးစ်ကသတိပေးလိုက်ပါတယ်အထက်ကညွှန်ကြားချက်အရအမိန့်အရဆိုတာနဲ့စင်ချေပေးလို့မရဘူးလို့လဲ AFP နဲ့တွေ့ဆုံမေးမြန်းခန်းမှာပြောပါတယ
် So know this even if you are down the chain of command
အောက်ခြေစင်တာဝန်ရှိသူပဲဖြစ်ဖြစ်စစ်သားတဦးပဲဖြစ်ဖြစ်လမ်းမော်ကတဦးဦးပဲဖြစ်ဖြစ်အထက်ကခိုင်းလို့လုပ်ရတာပါဆိုပြီးစင်ချေပေးလို့မရဘူးဆိုတာကိုသိရပါမယ်တဲ့အဲ့ဒါနဲ့အကြောင်းပြလို့မရပါဘူးတဲ့ဘဲဆင်းကလူပဲဖြစ်ဖြစ်တာဝန်ယူရတာဝန်ခံရပါမယ်အလုံးကစောင့်ကြည့်နေပါတယ်လို့ကုလသမဂ္ဂရဲ့မြမလူခွင့်ရေးဆိုင်ရာအထူးတန်တမန်တွမ်အန်ဒရူးစ်ကပြောဆိုသွားတာပါဖန်ထားတဲ့ဒေါအောင်ဆန်းစုကြည်နောက်သမရဦးဝင်းမြင့်တို့ကိုဒီသတင်းပတ်အတွင်းဗီဒီယိုကွန်ဖရင့်နဲ့တရားရုံးကကြားနာမဲ့ကိစ္စဟာလဲတရားမျှတမှုရှိမယ်လို့မယုံကြည်ကြောင်းသူကပြောပါတယ
် No I don't expect the proceedings to be fair
တရားရေးလုပ်ငန်းစဉ်ဟာမျှတမှုရှိမယ်လို့မမျှော်လင့်ပါဘူးအာဏာသိမ်းစစ်အုပ်စုဟာတရားမျှတမှုဆိုတာမရှိပါဘူးဒါဟာလုံးဆက်ပါဘယ်သူမှလည်းသူတို့ကိုမယုံပါဘူးလို့ကုလသမဂ္ဂရဲ့မြန်မာလူ့ခွင့်ရေးဆိုင်ရာအထူးတန်တမာတွမ်အန်ဒရူးစ်ကပြောဆိုခဲ့တာပါဖေဖော်ဝါရီလ၁ရက်နေ့ကရတအစိုးရခေါင်းဆောင်တွေကိုဖမ်းပြီးအာဏာယူခဲ့တဲ့စစ်ကောင်စီကသူတို့ကိုဆင့်အာဏာသိမ်းတယ်လို့မတုံ့ဖို့ထုတ်ပြန်ထားတာပါဒါပေမဲ့လည်းမြန်မာပြည်တွင်ဆန္ဒပြသူတွေကလည်းဆင်အာနာသိအဖွဲလို့တုံနှုံဆန့်ကျင်နေကြသလိုအမေရိကန်ပြည်ထောင်စုကလည်းဆင်အာနာသိမှုအဖြစ်သတ်မှတ်ထားတာပါရှင်မြန်မာစစ်တပ်အာနာယူပြီးနောက်ပိုင်းနိုင်ငံတွင်းမှာအင်တာနက်ဖြတ်တောက်ဖို့ဖိအားပေးခိုက်စင်မှုတွေကိုပြုစုဖော်ပြနေတဲ့ကယ်လီနောဆက်သွယ်ရေးလုပ်ငန်းကဝန်တန်းတွေရဲ့လုံခြုံရေးစိုးရိမ်ချက်ကြောင့်ထပ်ပြီးမဖော်ပြတော့ဘူးလို့တနင်္လာနေ့မှာပြောပါတယ်
အင်တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00နာရီကနေ8:00နာရီထိလိုင်းဒိုမီတာ24 kHz 12.33 MHz လိုင်းဒိုမီတာ40 kHz 8.33 MHz လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါတယ်ရှင
် VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံတွင်းမှာစီးပွားရေးလုပ်ကိုင်းနေတဲ့အမေရိကန်ကုန်သည်ကြီးများအသင်း၊ဥရောပကုန်သည်ကြီးများအသင်းအပါအဝင်ကုန်သည်ကြီးများအသင်း၈ခုကမြန်မာနိုင်ငံမှာပြတ်ထန်းဖို့ရှိတဲ့ Cyber လုံခြုံရေးဥပဒေမူကြမ်းအတွက်အထူးစိုးရင်ကြောင်း February 25ရက်နေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒီမူကြမ်းကိုဆန်းစစ်ဖို့အတွက် February 9ရက်နေ့မှာအာဏာသိမ်းထားတဲ့စစ်ကောင်စီကနေပေးပို့ခဲ့တာဖြစ်ပါတယ်။အမေရိကန်ကုန်သည်ကြီးများအသင်းမြန်မာနိုင်ငံကသူတို့လက်ခံရရှိတဲ့ဒီအခုပြတ်ထန်းတော့မဲ့ Cyber လုံခြုံရေးဥပဒေမူကြမ်းနဲ့ပတ်သက်ပြီးတနင်္လာနေ့ကြေညာချက်ထုတ်ပြန်ရမှာဒီမူကြမ်းပါအချက်တွေဟာနိုင်ငံတကာစံနှုန်းတွေရော Cyber လုံခြုံရေးဥပဒေဆိုင်ရာအကောင်းဆုံးကျင့်သုံးတွေနဲ့ပါကိုက်ညီမှုမရှိတဲ့အတွက်အထူးစိုးရိမ်တယ်လို့ပြောပါတယ်။သတင်းအချက်လက်တွေလွတ်လွတ်လပ်လပ်မစည်းစမ်းနိုင်တာနဲ့ပုံကိုရေးအချက်လက်ပေါက်ကြားမဲ့အန္တရာယ်ရှိနေတဲ့ဘလို့ဥပဒေမျိုးကိုမဆို American ကုန်သည်ကြီးများအသင်းတွေနဲ့အထူးစိုးရိမ်တယ်လို့ပြောပါတယ်။ဒါအပြင်ဒီမူကြမ်းထဲမှာအချက်လက်သိသိမှုဆိုင်ရာကန့်သက်ချက်တွေနဲ့အတူမလိုက်နိုင်ရင်ဝန်ဆောင်မှုပိတ်ပင်တာဒါမှမဟုတ် အရေးယူတန်းခတ်ထားတွေလုပ်ဖို့အထိချိန်ချောက်မှုတွေရှိတာကြောင့်ဒါဟာစီးပွားရေးလုပ်ငန်းတွေကိုထိခိုက်စေနိုင်တဲ့အပြင်မြန်မာနိုင်ငံရဲ့အင်တာနက်ဝန်ဆောင်မှုကိုတုံးမဲ့အနာဂတ်ရင်းနှီးမြှုပ်နှံမှုတွေအတွက်ပါထိခိုက်စေနိုင်တယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံဆိုင်ရာအမေရိကန်၊ဥရောပ၊ပြင်သစ်၊ဂျာမနီ၊ဗြိတိန်၊ဂရိ၊နယူးဇီလန်နဲ့အီတလီနိုင်ငံတွေရဲ့ကုန်သည်ကြီးများအသင်းတွေကဒီဆိုင်ဘာဥပဒေမူကြမ်းအတွက်ထူးဆိုရင်ကြောင်းတညီတညွတ်ထဲပူးတွဲကြေညာချက်တစ်စောင်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆစ်ပဇာဒေသဒုက္ခသည်စခန်းတွေမှာနေထိုင်ကြတဲ့ရိုဟင်ဂျာဒုက္ခသည်တွေတဲကနောက်ထပ်တပ်တုပ်ကိုဘာဆန်းချချွန်းပေါ်ပြောင်းရွှေ့ပေးနေတယ်လို့ရိုဟင်ဂျာဒုက္ခသည်တူကပြောပါတယ
်
။ကျွန်တော်တို့ကိုဘင်္ဂလားဒေ့ရှ်ရေတပ်ကနေပို့ပေးတာပါ။အဲ့ဒီမှာပို့ပြီးကောင်းကောင်းနေလို့ရပါလိမ့်မယ်။ကျွန်တော်တို့အတွက်လိုအပ်တာတွေကိုဘင်္ဂလားဒေ့ရှ်အစိုးရကထုတ်ပေးပါတယ်။အဲ့ဒီမှာဘင်္ဂလားဒေ့ရှ်အစိုးရရဲ့အထောက်ပံ့နဲ့နေမှာပါလို့ပြောထားတာပါ။ဘင်္ဂလားဒေ့ရှ်အစိုးရကဒုက္ခသည်စခန်းတွေမှာရှိတဲ့ရိုဟင်ဂျာတွေကိုဝေးလံတဲ့ဘာဆန်ချာကျွန်းစီမနစ်ကဒီဇင်ဘာ၄ရက်ကစပို့ပေးနေတာဖြစ်ပြီးအခု February 14-15မှာလည်းလူ3,000ကိုနှစ်တုပ်ခွဲပို့ဖို့စီစဉ်နေတာဖြစ်ပါတယ်။ဒီမြေနုကျွန်းပေါ်ပြောင်းရွှေ့နေထိုင်တဲ့သူတွေအနေနဲ့အလုတ်ကင်အတွက်အခက်အခဲတွေရှိနိုင်တဲ့အပြင်မုန်တိုင်းတန်နဲ့ရေကြီးတာအပါအဝင်ဆိုးရတဲ့သဘာဝဘေးအန္တရာယ်တွေလည်းကြုံရနိုင်ခြေရှိနေတာပါ။ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုလက်ခံမထားတဲ့မြန်မာအစိုးရကတော့ဒီဒုက္ခသည်တွေပြန်လည်လက်ခံရင်ကုလသမဂ္ဂဘင်္ဂလားဒေ့ရှ်အစိုးရတို့နဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ပြောထားပေမဲ့ဒုက္ခသည်တွေနေရပြန်နိုင်ရေးအတွက်ကတော့မရေမရာဖြစ်နေစေပါ။ COVID-19 ရောဂါအတွက် AstraZeneca နဲ့ Oxford တို့ပူးတွဲထုတ်လုပ်တဲ့ကာကွယ်ဆေးအမျိုးအစားနှစ်ခုကိုအရေးပေါ်အခြေအနေသုံးခွင့်ပေးလိုက်ပြီလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်
။ Today WHO gave emergency use listing.
WHO ကနေ Oxford, AstraZeneca, ကာကွယ်ဆေးနှစ်မျိုးကိုအရေးပေါ်သုံးခွင့်ဒီကနေ့ချပေးလိုက်တဲ့အတွက် COVAX ကနေဒီဆေးတွေကိုကမ္ဘာတလွှဆဖြန့်လို့ရသွားပါပြီ။ဆေးတစ်မျိုးကတောင်ကိုရီးယားက SK Bio မှာထုတ်တာဖြစ်ပြီးနောက်တစ်မျိုးကအိန္ဒိယက Serum Institute မှာထုတ်တာပါလို့ WHO အကြီးအကဲ Tedros Ghebreyesus ကပြောပါတယ်။ Pfizer BioNTech ကဆေးကိုအတည်ပြုပေးထားရကနေအခုဒီဆေးနှမျိုးထပ်ပြီးတိုးလာတဲ့အတွက်အခုဆိုဆေး3မျိုးရပြီဖြစ်ပြီးအားလုံးကိုအမြန်ဖြန့်ဝေဖို့လုပ်နေတာဖြစ်ပေမဲ့ကာဝဆေးအများအပြားထုတ်ဖို့တော့လိုအပ်နေသေးတယ်လို့လည်းပြောပါတယ်။တောင်ကိုရီးယားနဲ့အိန္ဒိယထုတ်ဒီဆေးနှမျိုးစလုံးဟာအသက်18နှစ်အထက်တွေအတွက်စိတ်ချရတယ်လို့လည်း WHO ကပြောပါတယ်။ကမ္ဘာတလွှားကိုရိုနာဗိုင်းရပ်စ်အကူးစက်ခံရသူဟာတနင်္လာနေ့မှာ109သန်းကျော်သွားပြီဖြစ်ပြီးသေဆုံးရသူကတော့2သန်းခွဲနီးပါးရှိနေပါပြီ။အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်နဲ့အာဖဂန်ဆိုးရတို့ကြားနှစ်နှစ်ကစက်တင်ဘာမှာငြိမ်းချမ်းရေးဆွေးနွေးပွဲဆက်တင်ခဲ့ခြင်းကစပြီးသတင်းသမားတွေနဲ့လူ့ခွင့်လှုပ်ရှားသူတွေအသက်ခံရမှုတဟုန်တိုးများပြားလာတာတွေ့ရတယ်လို့အာဖဂန်အရေးပေါ်အကူအညီပေးတဲ့ကုလသမဂ္ဂရဲ့အစိုးရခန်းစာမှာဖော်ပြထားပါတယ်။စက်တင်ဘာ7ရက်ကနေအခုချိန်ထိအာဖဂန်မှာလူခွင့်လှုပ်ရှားသူနဲ့တရင်သမားအ ਨੇ ဆုံး12ဦးအသက်ခံခဲ့ရတာပါကုလသမဂ္ဂက2018ကနေအခုထိရတဲ့အချက်လက်တွေကိုဆန်းစစ်ရမှာအာဖဂန်နိုင်ငံတွင်တပ်ဖြတ်မှုပုံစံတွေတိတိတသားပြောင်းသွားတာတွေ့ရပြီးအရင်ကတရင်သမားတွေနဲ့လူခွင့်လှုပ်ရှားသူတွေဟာအသေးခံဘုံခွဲတာဒါမှမဟုတ်ပောက်ကွဲမှုတွေလိုလူများပြားထိခိုက်တဲ့ဖြစ်တွေအတွင်းတည်ဆုံးရတာဖြစ်ပေမဲ့အခုဆိုသူတို့ကိုတမင်ရည်ရွယ်ပြစ်မှတ်ထားတိုက်ခိုက်တာမျိုးတွေ့လာရတယ်လို့လည်းဖော်ပြပါတယ်ဒါကြောင့်သတင်းသမားအများပြားကသတင်းတွေမထုတ်ခင်ကိုယ့်အကူအန်ဒီယကင်းအောင်တီးဖြတ်ကြတယ်လို့လူခွင့်ရလှုပ်ရှားသူတွေကလည်းသူတို့ပြောဆိုတဲ့လေတံကိုလျှော့လာတာတွေ့ရတယ်လို့ပြောပါတယ်။2018ကစပြီးသတင်းသမားနဲ့လူခွင့်ရလှုပ်ရှားသူ65ဦးအသက်ခံခဲ့ရတာပ
ါ။အင်္ဂါနေ့မနေ့ခင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမှတ်သင်ယူထိုင်တဲ့တော်ခင်မျိုးသက်တို့ပြောပြခဲ့ကြတာပါခင်ဗျာတော်ရရှင်နေအခုနားဆင်နေရတဲ့ VOA ရဲ့အစီအစဉ်တွေကိုကျွန်တော်တို့ရဲ့ VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com ဆာမျက်နှာမှာလည်းထုတ်လွှင့်နေတဲ့ဒီပိုင်းနဲ့ထဲမှာပဲတွားရောက်နားဆင်နိုင်ပါတယ်အခုတော့အရင်ဦးဆုံးမြန်မာပြည်မြောက်ပိုင်းကအခြေအနေကိုတင်ပြခြင်းပါတယ်ကချင်ပြည်နယ်မြကြီးနားမြို့မှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်တဲ့ဆန္ဒပြပွဲအတွင်းတရင်ယူနေတုံးဖမ်းဆီးခံလိုက်ရတဲ့တရင်တောက်5ဦးကိုမနေ့ကခံဝန်ချက်နဲ့လက်မှတ်ထိုးခိုင်းပြီးတော့ပြန်လှုပ်ပေးလိုက်ပါတယ်။မြကြီးနားမြို့ကနောက်ဆုံးအခြေအနေတွေကိုတော့ VOA မြန်မာပိုင်းသတင်းတော့ကိုမိုးစောကတင်ပြထားပါတယ်။
မြေရီယိုဘုံတွင်ရာဗာဂျီတွေအုံပြုပြီးလူစုခွဲခဲ့ရတဲ့မြေကြီးနားမြို့ဆန္ဒပြပွဲကိုဒါရိုက်သတင်းတင်ဆက်ခဲ့ကြတယ်။သတင်းတောင်၅ဦးကိုတနင်္ဂနွေနေ့ညကကျမ်းရော်ကဖမ်းဆီးထိန်းသိမ်းခဲ့တာပါ။ဒီကနေ့မနေ့စင်နာရီလောက်မှာတော့သူတို့တွေကိုခံဝင်ချက်လက်မှတ်ရေးထိုးခိုင်းပြီးပြန်လွတ်ပေးခဲ့တယ်လို့ထိန်းသိမ်းခံခဲ့ရတဲ့ D74 Media ကကိုနော်ဆိုင်က VOA ကိုပြောပါတယ်။
အဲမြန်မာကျွန်တော်တို့ဖောက်ခံရတဲ့စကြာတဲ့ဒီ144ပေါ့နော်ကျွန်တော်7နာရီခွဲတော့မှဖောက်ခံရတဲ့144တို့ဘောင်ထဲမှာဝင်သွားတယ်ပေါ့အေးအဲနောက်ထပ်တိုးလုံဖို့ရည်ပြီးရင်ကျွန်တော်ဒီ live stream နဲ့ချိန်မှာကျွန်တော်တို့တို့ဒီစစ်တပ်ရင်တန်းနောက်ဘက်မှာကလည်းရိတ်ဖြစ်တဲ့ရိုက်ချော့တူပါပေါ့ဆိုတော့အဲ့ဒါကတော့ဒီစစ်တပ်ရဲ့လုံခြုံရေးကိုကြီးပွားတာဒီတို့ရဲ့ဒီစစ်အင်အားကိုပေါ်ပြတဲ့သူတဲ့အချက်ပေါ်တော့အချက်လေးတွေတော့မလို့ဘူးတဲ့ပေါ်တော့ရခံမှုကြီးတွေထူရတယ်
။နောက်တစ်ချက်အနေနဲ့ Diet Life တင်ဆက်မှုဟာလူတို့မငြိမ်မသက်မှုဖြစ်အောင်တွေးတိုးလှုံ့ဆော်တဲ့သဘောတက်ရောက်တာကြောင့်နောက်နောက်ဓာမျိုးမဖြစ်စေဖို့လက်မှတ်ရေးထိုးခိုင်းရမှာတော့သတင်းသမားတွေကကန့်ကွက်ပြောဆိုခဲ့တယ်လို့လည်းကိုနော်ဆိုင်ကပြောပါတယ်
။ဒီနောက်တစ်ခုကတော့ Life တင်းတဲ့ဟာကသတင်းပြင်ဆက်တယ်ဆိုပေမဲ့ဒီစုပူလောင်တွေးထိုးတဲ့သဘောတရားဖြစ်ပေါ်စေတယ်ဆိုတဲ့အချက်ပေါ်တော့အဲ့ဒီချက်လေးနောက်ထပ်မဖြစ်ပေါ်အောင်လုပ်ရမယ်ဆိုတဲ့ခံမှုကြီးလေးပေါ့အဲ့ဒါလေးဒါပေမဲ့ကျွန်တော်တို့ကလည်းအဲ့ဒီခါအဲ့ဒီမျိုးလုံးဆောင်ခြင်းတဲ့သံသမရှိပါဘူးဆိုပြီးတော့ကျွန်တော်တို့အဲ့ဒါကျွန်တော်တို့ကန့်ကွက်တဲ့အနေနဲ့တော့ပြောဖြစ်ပါတယ
်ဒီနေ့ကနေ့ကဖန်ဆီးခံရတဲ့သတင်းတောက်၅ဦးကတော့ EPN သတင်းဌာနကကိုရန်ကောင်ကိုဝေရန်မဇ္ဈိမသတင်းဌာနကကိုဆိုင်လက်အောင် The 74 Media ကကိုထွေအောင်နဲ့ကိုနော်ဆိုင်တို့ဖြစ်ကြပါတယ်သတင်းတောက်တွေလွတ်မြောက်ရေးအတွက်ကျောင်းဝင်ဆောင်ရွက်ပေးတဲ့ကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ PCG ကဥလမိုင်ကွန်ကြာကတော့စစ်တပ်ဘက်ကတောင်းဆိုတာက live လွှင့်တင်ဆက်ချိန်မှာဆန္ဒပြသူတွေရဲ့လူစုဖို့စော်ဩတန်တွေကချင်လွတ်လပ်ရေးအဖွဲ့ KIA နဲ့ပတ်သက်ပြီးပြောဆိုတာတွေပါဝင်လာတဲ့အတွက်ကြောင့်လို့ဆိုပါတယ
်။ဟို live တွေ့တဲ့အခါမှာဆိုတော့ဟိုလူကလဲတာဗျာလူနေတာနည်းနည်းလာကြဆိုတဲ့ဟာများမျိုးနောက်ပြီးတစ်ခါမှလည်းဗျာကြည်ရဘာလို့လဲလဲအဲ့ဒါမျိုးရှားမှဝင်စုပေးပါဆိုတဲ့ဟာမျိုးတွေအဲ့လိုမျိုးပုံစံမျိုးဖြစ်လာတော့ဒါမီဒီယာရဲ့စီးပွားရေးကနေကမြန်မာပြည်နဲ့ဖြစ်သွားလို့ရှိရင်တစ်ဖက်မှာဒီလူတို့ကကောင်းတာတင်ပြတယ်မဲ့လည်းတစ်ဖက်မှာကြာကြတော့ဒါလူစုကိုလုံဆော်တဲ့ဆိုတဲ့ပုံစံမျိုးနဲ့ပုံစံမျိုးတက်ရောက်သွားတာပေါ့အဲ့ဒါကြောင့်မြန်မာပြည်စီးကားနဲ့အဲဆောင်ရွက်ပေးဖို့ဆောင်ရွက်ဖို့ဆိုတဲ့ပုံစံမျိုးနဲ့သူတို့ပြောလာတာရှိတယ်
ကျမ်းရော်ကဒီရပိုင်းတွင်မြစ်ကြီးနားနဲ့ဝိုင်းမော်မြို့လျှက်စစ်ဓာအားပေးဆက်ယုံ၃ယုံလောက်မှာလုံခြုံရေးအကြောင်းပြချက်နဲ့တပ်အင်အားချနေရာယူတာတွေရှိခဲ့ပါတယ်။ဒါကိုဒေသခံပြည်သူတွေကလျှက်စစ်ဓာအားဖြတ်တောက်ပြီးသုံးတရားလှုပ်လာမှာကိုစိုးရိမ်နေတဲ့အတွက်လုံခြုံရေးတပ်ဖွဲ့တွေကိုရုတ်သိမ်းဖို့ဓာအားပေးဆက်ယုံကိုဝိုင်းဝန်းဆန္ဒပြခဲ့တာပါ။မြစ်ကြီးနားမြို့ရန်ကြီးအောင်နဲ့ဝိုင်းမော်မြို့မိုင်းနာဓာအားပေးစေုံတွေမှာတော့လူမှုတောင်းဆိုချက်ကို PCG ကကြားဝင်ညှိနှိုင်းပေးခဲ့တဲ့နောက်လုံခြုံရေးတပ်ဖွဲ့တွေရုတ်သိမ်းတာရှိခဲ့ပေမဲ့တနင်္ဂနွေနေ့ညပိုင်းစစ်မှုဆောင်ရက်ွက်မှာတော့မျက်ရည်ရိုးဘုံတွေရာဘာကြီးတွေပြစ်ခတ်လူစုခွဲတာတွေဖြစ်ခဲ့ပါတယ်ဒီကနေ့မှာတော့မြစ်ကြီးနားမြို့ကပြည်သူတွေဟာမနက်9နာရီကနေမြို့ပတ်လှည့်လည်ဆန္ဒပြပြီးနေကင်း12နာရီမှာအေးအေးချမ်းချမ်းနဲ့ရုတ်သိမ်းခဲ့ကြပါတယ်
ဗီဒီယိုသတင်းတော့ကုမိုးစော်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။မြေကြီးနားမှာသတင်းတောက်တွေပြန်လွှတ်ပေးလိုက်တဲ့အချိန်မှာပဲစစ်တပ်ကအာဏာသိမ်းယူမှုအပေါ်ငြင်းငြမ်းစွာဆန္ဒပြနေကြတဲ့မန္တလေးကပြည်သူတွေကိုတော့အာဏာပိုင်တွေဘက်ကမနေ့ကအကြမ်းဖက်ဖြိုခွင်းတဲ့ဒီလုပ်ရက်အပေါ်မှာရှုတ်ချတယ်လို့ဆန္ဒပြခေါင်းဆောင်တူကပြောကြားလိုက်ပါတယ်။အာဏာပိုင်တွေဘက်ကအကြမ်းဖက်ဖြိုခွင်းခဲ့တာကြောင့်ဆန္ဒပြပြည်သူတို့ထိခိုက်ဒဏ်ရာရတာတွေဖမ်းဆီးခံရတာတွေရှိခဲ့ပါတယ်။ဒါအပြင်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လည်းမြန်မာဒီမိုကရေစီအရေးကိုတက်နိုင်သလောက်ဝိုင်းဝန်းကူညီပံ့ပိုးကြဖို့လည်းတောင်းဆိုနေကြပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့ဆန္ဒပြခေါင်းဆောင်တူဖြစ်တဲ့ကိုတေဇာဆန်းကို VOA ကိုရန်နိုင်ကဆက်သွယ်မေးမြန်းထားပါတယ်
။ကိုတေဇာဆန်းရဲ့မန္တလေးမှာအာဏာပိုင်တွေဘက်ကဆန္ဒပြတဲ့ဥစ္စာတွေကိုအကြမ်းဖက်ဖြိုခွင်းတာတွေရှိပါတယ်။နောက်ဆုံးအခြေအနေလေးပြောပြပါအောင်
။ဟုတ်ကဲ့ဒီနေ့ညနေပိုင်းမှာပေါ့နော်ကျွန်တော်ဒီမြမစီဝါရေးပန်ရှိမှာကျွန်တော်တို့ငင်းငန်းစွာဆန္ဒပြနေတဲ့ပြည်သူတွေကိုဒီရဲတပ်ဖွဲ့ကနေပြီးတော့ပေါ့နော်အဲဒီတနက်နေ့ပြစ်တယ်နောက်ဒီရာဘာထုတ်ပြနေပေါ့နော်ဒီအကြမ်းဖက်ရိုက်နေတယ်အင်မတန်ကိုစိုးစိုးပွားပွားရိုက်တာပေါ့ရိုက်တာပါပေါ့နော်ဒီအဲ့နေရာမှာအနည်းဆုံးကျွန်တော်တို့သိရတာ၄ယောက်လောက်ပေါ့နော်မိန်းကလေးတွေလည်းပါတယ်ဖန်ခံရတယ်နောက်ဒီရိုက်နေတဲ့အတွက်ဒဏ်ရာပြင်းပြင်းထန်ထန်ရသွားတဲ့ပုံစံတွေလည်းတော်တော်ရှိတယ်ဆိုကျွန်တော်တို့အဲသိရပါတယ်ခင်ဗျဟုတ်ကဲ့
ဒဏ်ရာရတဲ့သူဘလောက်လောက်ရှိရလို့ချမ်းပြီလေအခုနောက်ဆုံးအခြေအနေရ
ကျွန်တော်တို့တရားသားကတော့အဲ့မှာအဲ့နေရာမှာပဲပေါ့နော်ဒီဒဏ်ရာရတဲ့အတွက်တွေးရတာဟိုပါပေါ့တွေးရတာဟိုပါဒီလေငိတ်ရောက်မကဘူးပေါ့နော်ထွက်ပြေးသွားတာလည်းဒီကစင်ကလေးကပေါ့ကျွန်တော်တော်တော်ကိုစိုးပါတယ်ပြစ်တာလည်းလေဟိုတွေးနောက်ဆုံးပြဟိုအိမ်ပေါ်ကနေပြီးလက်ပုံလှမ်းရိုက်နေပရီကိုလှမ်းရိုက်နေတဲ့လူကဆိုအိမ်ပေါ်ကိုလှမ်းပြစ်တာဆိုတာမျိုးတွေကျွန်တော်တို့သိရတယ်ပေါ့နော်ဖမ်းမိပြီးသားပုံကိုယ်တွေလည်းရိုက်နေတာပရီကိုဖိုင်နေတယ်ကျွန်တော်တို့တွေ့နေရတယ်ပေါ့ဒီနေ့ဖြုတ်ခွဲတဲ့ပုံစံကတော့တော်တော်ကိုစိုးစိုးဝါးဝါးပြင်းပြတဲ့ခံတို့ကိုကျွန်တော်တို့ပြောရမှာပါခင်ဗျ
ထိခိုက်ဒဏ်ရာရရှိမှုအနေထားကဘယ်လိုရှိလဲပ
ြတနက်ကတော့ရာဘာကြည်စံနဲ့ပေါ့ဒါပေမဲ့ဒုံးနဲ့ရိုက်တဲ့ရာဘာဒုံးနဲ့ရိုက်တာကတော်တော်လေးခံရတယ်ခင်ဗျတော်တော်လေးခံရတယ်ဆိုကျွန်တော်တို့သိရတယ်ဒီရာဘာကြည်စံနဲ့မှန်တဲ့ပုံစံတွေလည်းတော်တော်လေးရှိတယ်နောက်ဖန်းခံပါတဲ့ပုံစံတွေလည်းအခုချိန်လေးကျွန်တော်တို့ဒီအဆက်အသွယ်လည်းမရအောင်အခုချိန်လေးကျွန်တော်တို့ဒီဘာသတင်းမှမကြားတော့ပေါ့နော
်ကျွန်တော်လည်းဒီနေ့တွေးလိုက်ပါတယ်ဒီမန္တလေးမှာအခုဗီဒီယိုတွေတက်လာတော့အာနာပိုင်ဒီဘက်ကအိမ်ထဲကနေဆွဲပြီးတော့ဟိုဖန်းတာတွေရိုက်တာတွေအဲ့လိုမျိုးတွေအထိပါရှိခဲ့တယ်ဆိုတော့ဒီလိုမျိုးငင်းငင်းချမ်းချမ်းနဲ့ဆန္ဒပြနေကြတဲ့ဥစ္စာကိုအာနာပိုင်ဒီဘက်ကအခုလိုမျိုးအကြမ်းဖက်ဖြိုခွင်းလာတဲ့အပေါ်မှာရောဘလို့မြင်ပါလဲဘာကြောင့်လို့ပြောလို့ရနိုင်မလဲ
အဲ့တော့ကျွန်တော်တို့ပြည်သူတွေကတော့မိမိကျွန်တော်တို့ရဲ့မူလရပ်ပိုင်ခွင့်အခွင့်အရေးဖြစ်တဲ့ဒီငင်းချမ်းစွာမိမိတို့ရဲ့ဆန္ဒကိုထုတ်ဖော်နေကြခြင်းဖြစ်ပါတယ်ဒါကိုကျွန်တော်တို့ဒီအာနာပိုင်ဒီလုံခြုံရေးတပ်ဖွဲ့တွေရပေါ့ကျွန်တော်တို့အပေါ်မှာဒီအတင်းအာရမပေါ့လက်နက်အာကိုအင်အားအာကိုပြီးတော့အကြမ်းဖက်လုံရက်ဒီကိုကျူးလွန်နေကြခြင်းဖြစ်ပါတယ်ကျွန်တော်တို့ပြည်သူတွေရဒီနေ့ချင်းဒီလုံးဝပေါ့နော်အကြမ်းဖက်လို့ရဘာမှကျွန်တော်တို့ဘက်ကဒီစတင်ကျူးလွန်ခြင်းချိုးဖောက်ခြင်းဘာမှမရှိဘူးအဲ့ဒါလိုမျိုးသူတို့ဘက်ကလုံးရတည်ဒီကျွန်တော်တို့ပြည်သူတွေအတွက်ပေါ့နာကြီးတဲ့စိတ်ကြီးကျွန်တော်တို့ပြည်သူတွေကလည်းသူတို့ပေါ်မှာစန့်ကျင်တဲ့စိတ်ကြီးပဲပို့ပြီးတော့တိုးလာစေမှလည်းပဲဖြစ်ပါတယ်အဲ့တော့ဒါတွေကတော့ကျွန်တော်တို့အင်မတန်ကျွန်တော်တို့ကန့်ကွက်ရှုတ်ချရမယ်လုံးရတည်လို့ပဲကျွန်တော်အနေနဲ့မြင်ပါတယ်ခင်ဗ
ျပြီးခဲ့တဲ့ရက်တွေမှာဆိုရင်လည်းမန္တလေးဘက်မှာလို့ညာဘိုင်းတွေမှာဒီအာနာပိုင်းတွေဘက်ကလိုက်လံဖမ်းဆီးတဲ့အခြေအနေတွေရှိပါတယ်အခုနောက်ပိုင်းမှာရောဘယ်လိုအခြေအနေရှိပါလဲခင်ဗ
ျဟုတ်ပါတယ်ခင်ဗျအဲကျွန်တော်တို့ဒီရှေ့ရက်တွေမှာဇက်တိုက်ပေါ်တော့ကျွန်တော်တို့ညာဘိုင်းတွေမှာပေါ်တော့ထူးထူးညာတကောင်းချိန်တွေမနဲ့လင်းအားကြီးအချိန်တွေမှာကျွန်တော်တို့ဒီ CDN လို့ရှာမှုမှာဥဆောင်ပါဝင်နေတဲ့ဒီဝန်ထမ်းတွေတို့ကျွန်တော်တို့ဒီဆန္ဒပြဒီတပိတ်စစ်ကြောင်းတွေမှာဥဆောင်နေသူတွေစီကိုလာဖမ်းတာတွေပေါ့နော်အများကြီးရှိတယ်သူတို့ပြည်ညာဘိုင်းတွေမှာဆိုရင်ပေါ့သူတို့ရဲ့ဒီစစ်ကားကြီးတွေတင်ကားကြီးတွေနဲ့ပေါ့နော်လှည့်တာမျိုးတွေပေါ့နော်လူတွေကိုပေါ့နော်စိတ်တက်ကစင်ကလေးရဖြစ်အောင်ဒီစိတ်တက်စစ်စင်ရေးသဘောစင်တဲ့သဘောပေါ့နော်ဖြစ်တယ်မနေညာဆိုရင်အဲ့လိုဒီစစ်ကားကြီးလှည့်နေတဲ့ဟာကိုဗီဒီယိုရိုက်တဲ့အတွက်ဆိုပြီးတော့ပေါ့နော်ဒီပြေကိုရိုက်နေတယ်အိမ်ထဲကရိုက်တဲ့လူတရက်နဲ့လန့်ပြစ်တယ်ဆိုတာမျိုးထီပေါ့နော်ကျွန်တော်တို့မန်းလေးမှာဖြစ်နေတယ်ပြီးညာဘိုင်းနေဆိုရင်လည်းပဲကျွန်တော်တို့ဒီကောင်းငယ်မှာ drone တွေပြန်ပြီးတော့ပေါ့နော်အဓိကတော့ပဲကျွန်တော်တို့ထင်တာကတော့လူတွေကိုစိတ်သက်စစ်စင်ရေးပေါ့နော်ကျွန်တော်တို့မှာပြည်သူလူထုမှာနေမှာလည်းပဲဆန္ဒတီးပြကြတယ်ပေါ့ညာဘိုင်းလည်းကောင်းကောင်းမအိပ်ရပေါ့နော်ကျွန်တော်တို့လူတွေကိုစိတ်သက်ဒီပြက်ပြားအောင်စိတ်သက်စစ်စင်ရေးပုံစံမျိုးလုပ်နေကြတယ်ကျွန်တော်တို့အခုရက်ွက်တွေမှာဆိုကိုထူကိုထကင်းဆောင်ရတယ်ဆိုတာမျိုးထီလုပ်နေရပါတယ်ခင်ဗျကျွန်တော်တို့နေထားတာလေ
ဟုတ်ကဲ့အခုဆိုရင်ဒီနိုင်ငံအနှံ့မှာCDM လှူရှားမှုတော်တော်လေးကိုပါဝင်လာကြတာလည်းတွေ့ရပါတယ်မန္တလေးဘက်ကCDM လှူရှားမှုရဲ့နောက်ဆုံးအခြေအနေကိုလည်းပြောပြပါအောင်ဗျ
အဲကျွန်တော်တို့မန္တလေးအပါအဝင်ကျွန်နိုင်ငံလုံး CDM လှူရှားမှုကတော်တော်ကိုတော်တော်ကျွန်တော်တို့အားရစရာကောင်းပါတယ်ကျွန်တော်တို့မန္တလေးမှာဆိုထင်ရှားတာကတော့တက္ကသိုလ်တွေတစ်ခုလုံးတက္ကသိုလ်အလိုက်ကျောင်းသားရောဆရာရောပေါ့နော်ဒီတက္ကသိုလ်တစ်ခုလုံးအလိုက် CDM တက္ကသိုလ်တွေ CDM ကျောင်းတွေဖြစ်ကုန်ရပြီနောက်ကျွန်တော်တို့ဒီအဓိကစေယုံကြီးတွေအားလုံးကျွန်တော်တို့ဟိုပိတ်ထားတဲ့အဆင့်ထိပေါ့နော်ကျွန်တော်တို့ဒီဆရာဝန်တွေဒီကျွန်တော်တို့သူနာပြုဒီဝန်ထမ်းတွေကျမကြီးလုပ်သားတွေအားလုံးအတင်းကြီးတွေထဲပေါ့နော် CDM မှာပါဝင်နေကြခြင်းဖြစ်ပါတယ်နောက်တစ်ခုကဒီကျွန်တော်တို့ဝန်ထမ်းတွေက CDM မှာပါတယ်ဆိုတဲ့အပြင်သူတို့ကိုယ်တိုင်လမ်းမတွေပေါ့ထွက်ပြီးတော့ငင်းချမ်းစွာဆန္ဒပြတောင်းဆိုနေတဲ့အဆင့်ထိလည်းပါဝင်ကြခြင်းဖြစ်ပါတယ်အဲ့တော့ CDM လှုပ်ရှားမှုကတော့အင်မတန်ကျွန်တော်တို့အားရစရာရှိပါတယ်နောက်ကျွန်တော်တို့ပြည်သူတွေဘက်ကလည်းဒီ CDM မှာပါဝင်နေတဲ့ဝန်ထမ်းတွေအတွက် CDM ထောက်ပံ့ကူညီရေးဆိုတဲ့လုပ်ငန်းတွေကိုမိမိတို့တက်နိုင်တဲ့ပုံစံမျိုးစုံနဲ့ဆက်လက်ဆောင်ရွက်နေကြပါတယ်။နောက် CDM မှာမပါသေးတဲ့ဝန်ထမ်းတွေကိုကျွန်တော်တို့ဆက်လက်ဆွဲဆောင်စီလုံးနေကြပါတယ်ခင
်ဗျ။မန္တလေးရအခြေအနေနဲ့ပတ်သက်လို့ကိုရန်နိုင်ဆက်သွယ်မေးမြန်းခဲ့တာပါခင်ဗျာ။အာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံမှာဖွဲ့စည်းထားတဲ့ CRPH ပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီအဖွဲ့ဝင်300ကျော်ကိုဖမ်းဆီးဖို့ကြိုးပမ်းမယ်ဆိုရင်စစ်ကောင်စီအနေနဲ့ကုလသမဂ္ဂရဲ့ပြင်းထန်တဲ့တုတ်ပြန်ချက်တွေကိုရင်ဆိုင်ရလိမ့်မယ်လို့မြင်ကြောင်း1990ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့လွှတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာတင့်ဆွေကသုံးသပ်ပါတယ်။တမတော်ဘက်ကလိုအပ်တာထက်အင်အားအလွန်ကျွန်းသုံးလာမယ်ဆိုရင်နောက်ဆက်တွဲအကျိုးဆက်တွေကိုရင်ဆိုင်ရလိမ့်မယ်လို့ကုလသမဂ္ဂဘက်ကလည်းသတိပေးထားပါတယ်။90ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာတင့်ဆွေကိုမန်းအင်ဂျင်နိုင်ကမေးမြန်းထားတာပါ။
1990နဲ့ခု2021ကတော့ပြည်သူလူထုလှုပ်ရှားမှုကရောနောက်တစ်ခါရွေးချယ်ခံအမတ်တွေရဲ့ဆောင်ရွက်မှုတွေအရောကွာခြားပါတယ်ခင်ဗျ1990တုန်းကအမတ်တွေကို ကျွန်တော်တို့ဂန္ဓီအစည်းအဝေးအပြီးမှာစပြီးတော့နောက်ရောက်ခံလိုက်ပြီးတော့နှိမ်နှင်းမှုလုပ်ပါတယ်နှိမ်နှင်းမှုလုပ်တဲ့အခါမှာအများစုကိုအတင်းအဓမ္မသဘောပေါ့နော်အမှတ်ဖြစ်ကနှုတ်ထွက်ဖို့လက်မှတ်တွေထိုးခိုင်းတဲ့ကိစ္စကျွန်တော်လုပ်ပါတယ်နောက်တစ်ခါမထိုးတဲ့လူတွေကိုဖမ်းပါတယ်ဖမ်းစီထိန်သိမ်းတယ်နှစ်တွေကြောက်အောင်လဲထောင်ချထားတယ်ပေါ့နော်နောက်ကျွန်တော်အပါဝင်ဟိုအမှတ်35ဦးကတော့ပြပောက်ကိုထွက်ပြေးကြပါတယ်ခင်ဗျအဲ့တော့အဲ့ဒီမိသားစုတွေသူတို့အလိုမလိုက်တဲ့အမှတ်တွေကြတော့ရှောင်သွားတဲ့လူရောဟိုလက်မှတ်မထိုးတဲ့လူတွေရောကိုအမတ်တွေသာမကတဲ့အမတ်တွေရဲ့မိသားစုတွေဆွေမျိုးသားချင်းတွေကုညီရိုင်းပင်းတဲ့ပြည်သူတွေကိုပါသူတို့ဤအမျိုးမျိုးနဲ့နှစ်ပေါင်းမြောက်များစွာနှိမ့်ဆက်မှုတွေလုပ်ခဲ့ပါတယ်ခင်ဗျအခုအခြေအနေကတော့တမျိုးဖြစ်ပါတယ
်အခုဒီလွတ်တော်အမတ်တွေကိုစစ်ကောင်စီကနေပြီးတော့အဲ့လိုဖမ်းဆီးဖိနှိပ်တဲ့ကြိုးပမ်းလာတဲ့အခြေအနေမှာကောဒီပြည်ထောင်စုလွတ်တော်ကိုစားပြုကော်မတီနေနဲ့ကသူတို့ဘလို့ရှစ်ဆက်လုံနိုင်ဖို့အလားအလာစရာသုံးသပ်မိလဲရှင်
ဒီမေကွန်းကိုလည်းကျွန်တော်1990အတွက်ကြုံကိုအခြေခံပြီးကျွန်တော်တင်ပြဆွေးနွေးအကြံပြုပေးရစီ1990တုန်းကတော့ကျွန်တော်တို့အမတ်တွေဟာဂန္ဓီအပြီးမှာလွတ်တော်ခေါ်ပေးမှာမဟုတ်ဘူးဆိုတာသိကြတဲ့အချိန်မှာဟိုအရွယ်လက်ပေါ့လေအသက်အားဖြင့်အရွယ်လက်နောက်ပါတီတွင်းတာဝန်အားဖြင့်လည်းအလက်ပိုင်းမှာရှိတဲ့အမတ်တွေကစုစည်းပြီးတော့နီလန်းကျွန်တော်တို့ရှာကြပါတယ်အဲ့ဒီအချိန်တုန်းကလည်းဟိုတန်ဃာတို့တွေကပတ္တနိက္ခဇနကံဆောင်နေတဲ့အချိန်မှာအဲ့တော့ကျွန်တော်တို့လျှို့ဝှက်ဆွေးနွေးမှုဆွေးနွေးပွဲတွေနေရာအမျိုးမျိုးမှာကျွန်တော်ဆောင်ရွက်ပါတယ်အများစုကတော့ဟိုရန်ကုန်နဲ့ပို့ပြီးတော့စုစည်းရတာနေရာချင်းနဲ့မန္တလေးမှာကျွန်တော်တို့အခြေပြုကြပါတယ်အဲ့ဒီအခါမှာကျွန်တော်တို့ကနီလန်တွေအမျိုးမျိုးစဉ်းစားကြပါတယ်ဖြစ်နိုင်ခြေစဉ်းစားမှုတွေမှာစင်ပြိုင်အစိုးရဖွဲ့ရေးကိုကျွန်တော်တို့ရွေးချယ်ကြပါတယ်ဒါပေမဲ့ကျွန်တော်တို့အဲ့ဒီနီလန်းကိုကျွန်တော်မရွေးခဲ့ကြပါဘူး။နောက်ဒုတိယနီလန်းကတော့တန်ယုံနေပေါ့။တန်ယုံနေရဲ့အကာအကွယ်နဲ့ကျွန်တော်တို့ဖွဲ့မလား။နောက်ဆုံးတတိယကတော့ကျွန်တော်တို့ထိုင်းနယ်စပ်မှာရှိတဲ့လွတ်မြောက်နယ်မြေကိုသွားပြီးတော့တိုင်းရင်းသားအင်အားစုတွေနဲ့ဆွေးနွေးပြီးတော့အဲစင်ပြိုင်အစိုးရဖွဲ့မလားဆိုပြီးနီလန်း၃ဖွဲ့မှာကျွန်တော်နောက်ဆုံးနီလန်းကိုရွေးပြီးတော့ဆောင်ရွက်ခဲ့ကြပါတယ်။ခု2021ကတော့ဟိုအခြေအနေမတူပါဘူးခင်ဗျ။အထက်ကပုံကိုယ်တွေကကျွန်တော်တို့အတွက်ပို့ပြီးတော့တကယ်မျက်မြင်အခြေအနေကိုသူတို့သိကြပါတယ်အခက်ခဲနဲ့ဖြစ်နိုင်ကြီးကိုသိကြတဲ့အတွက်လက်ရှိ CRPH ကမှပါတဲ့အမတ်တွေကကောင်းချင်းရိုက်ပြီးတော့နီလန်းတွေရှာကြလိမ့်မယ်လို့ယူဆပါတယ်ဒီအတွက်လည်းအခုလိုဟလာဒီဝရန်ထုတ်တဲ့ကိစ္စတွေလည်းကြိုတင်မျှော်လင့်မိသားလို့ကျွန်တော်ယူဆပါတယ
်အခုဒီတက်မတော်ရဲ့ဒုတိယကာကွယ်ဦးစီးချုပ်ဒုဗိုလ်ချုပ်မှူးကြီးစိုးဝင်းနဲ့ကုလသမဂ္ဂရဲ့အတွင်းရေးမှူးချုပ်အထူးကိုယ်စားလှယ်ပေါ့နော်မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တို့သူတို့တွေဗီဒီယိုကွန်ဖရင့်ဆွေးနွေးပွဲလုပ်ခဲ့တယ်အဲ့ဒီမှာဆိုရင်ဒီသူတို့တက်မတော်ဘက်ကထုတ်ပြန်ချက်နဲ့ကုလသမဂ္ဂဘက်ကထုတ်ပြန်ချက်ကတော်တော်လေးကွာတာတွေ့ရပါတယ်ဆရာဘယ်လိုမြင်လဲရှင
်ဟုတ်ကဲ့ကျွန်တော်နှစ်ဖက်လုံးကထွက်လာတဲ့သတင်းနဲ့အချက်လက်တွေကိုကျွန်တော်ကြည့်တဲ့အခါမှာဒီစစ်ကောင်စီဘက်ကတော့အကုန်လုံးကောင်းနေတယ်ကျွန်တော်တို့အကုန်လုံးကောင်းအောင်လုပ်နေတယ်အဲဘာမှလိုလေးသေးမရှိပေါ့ဗျာကိုဗစ် -19 ကစပါပေါ့နော်အကုန်ကောင်းတယ်လို့ပြောပါတယ်ဒါကတော့အဲဒီဟာကုလသမဂ္ဂကလည်းမယုံပြည်သူလူထုကလည်းမယုံတဲ့အချက်ပါပဲကုလသမဂ္ဂအပါဝင်နိုင်ငံတကာအတိုင်းဝိုင်းအထူးသဖြင့်ဒီမိုကရေစီနိုင်ငံတကာအတိုင်းဝိုင်းကဗမာပြည်မှာဖြစ်နေတဲ့ကိစ္စတွေကို February 1ရက်ကစပြီး24နာရီမပြတ်အဲစောင့်ကြည့်ပါတယ်စောင့်ကြည့်ပြီးတော့လှုပ်တင်တာတွေလည်းလုပ်နေကြပါတယ်အခုနောက်ဆုံးအခြေအနေပုံမူတည်ပြီးတော့တိုးပြီးလာစရာပဲရှိတယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျ။အ
ဲ့ညမှာအဲ့ဒုဗိုလ်ချုပ်မှူးကြီးစိုးဝင်းနဲ့ဒီကုလသမဂ္ဂအတွင်းမှူးချုပ်အထူးကိုယ်စားလှယ်တို့သူတို့ဗီဒီယိုကွန်ဖရင့်နဲ့စကားပြောတဲ့နေရာမှာဒီကုလရဲ့ဒီရုံးဘက်ကထုတ်ပြန်ချက်အရာဆိုလို့ရှိရင်တက်မတော်အနေနဲ့ပေါ့နော်လိုအပ်တာထက်လွန်လွန်ကျူးကျူးတုံ့ပြန်မယ်ဆိုလို့ရှိရင်အကျိုးဆက်တွေကိုရင်ဆိုင်ရလိမ့်မယ်လို့သူတို့ပြောလိုက်တယ်ပေါ့နော်ဒီအထူးကိုယ်စားလှယ်ဘက်ကလည်းတက်မတော်ဘက်ကိုပြောလိုက်တယ်ဆိုတော့အဲ့ဒါရဲ့အတိုင်းဒါဒေါက်တာတင့်ဆွေအနေနဲ့ဘယ်လိုသုံးသပ်လဲရှင
်ဟုတ်ကဲ့ဒီစကလုံးနဲ့ဆွေးနွေးချက်ခါအင်တမအရေးကြီးတယ်အင်တမတန်တမန်ရေးရစကလုံးရဆိုပြင်းထန်တယ်ခင်ဗျနောက်လက်တွေ့ကြတဲ့သူ့ရဲ့ follow up ပေါ့နော်ကုလသမဂ္ဂဘက်ကလာမယ်လို့ကျွန်တော်မျှော်လင့်ပါတယ်ကုလသမဂ္ဂကတော့သိတဲ့အတိုင်းပဲကျွန်တော်နိုင်ငံတကာ အစိုးရတွေရဲ့အဖွဲ့အစည်းကြီးဖြစ်တော့သူရဲ့ဆောင်ရွက်ချက်တွေကတော့အကန့်အသတ်တော်တော်ကြီးပါတယ်။သို့တော်လည်းပဲတကယ်တမ်းဟိုလက်တွေ့အရေးယူဆောင်ရွက်မှုကတော့ကုလသမဂ္ဂလုံခြုံရေးကောင်စီဖြစ်ပါတယ်။အဲ့တော့လုံခြုံရေးကောင်စီမှာတည်တဲ့အတိုင်းအများအားဖြင့်ငါးနိုင်ငံမှာတရုတ်နိုင်ငံနဲ့ရုရှားနိုင်ငံကအစဉ်သဖြင့်လူလူပေါ့နော်စေဆိုအုပ်စုဘက်ကလိုက်ခဲ့တယ်။သို့တော်လည်းဒီနေ့2021ဟာ1988 1990ကာလတွေနဲ့မတူတဲ့အနေထားတည်းရတနည်းအားဖြင့်ပိုဆိုးတဲ့အခြေအနေကိုပမာပြည့်ရင်ဆိုင်နေရတယ်။အဲ့တော့ကုလသမဂ္ဂပဲဖြစ်ဖြစ်နိုင်ငံတကာအတိုင်းအဝန်းကပဲဖြစ်ဖြစ်ဟာရှေးဟောင်းနီးတွေနဲ့ပမာပြည့်ကိုပြောင်းလဲဖို့မရဘူးဆိုတာလည်းကျွန်တော်တို့သိကြတယ်လို့ယူဆပါတယ်။ဒါကြောင့်ကုလသမဂ္ဂဘက်ကဆောင်ရွက်မှုတွေဟာလည်းအခုအဲကိုယ်စလဲအထူးကိုယ်စလဲပြောသလိုပေါ့စောင့်ကြည့်နေပြီးတော့အတိုင်းအတာလွန်လာလို့ရှိရင်လွန်လာတဲ့အလျောက်အရေးယူဆောင်ရွက်မှုရှိနိုင်တယ်တနည်းအားဖြင့်ကုလသမဂ္ဂလုံခြုံရေးကောင်စီကဟိုကြီးညာချက်ဆက်ရွက်ပေါ်ပေါ့နော်ဆက်ရွက်တာမကတဲ့အရေးယူဆောင်ရွက်မှုတွေကျွန်တော်တို့လာနိုင်တယ်လို့ကျွန်တော်ယူဆတယ်ခင်ဗျာ
1990ရွေးကောက်ပွဲအပြီးNLD ပါတီရဲ့နိုင်ငံရေးအန်တူးမှုနဲ့လက်ရှိအခြေအနေနှိုင်းယှဉ်သုံးသပ်ချက်ကိုနားဆင်ရပြီးမှာတော့အခုတခါတန်ခါအုပ်ဆောင်အဖွဲ့ရဲ့ကနေဒါဆရာတော်ဦးကောဝီဒာနဲ့မေးမြန်းချက်ကိုတင်ပြဖို့ရှိပါတယ်။တိုင်းပြည်အကျိုးအတွက်စစ်ဆက်ညှိနှိုင်းမှုလိုအပ်ပေမဲ့ပြည်သူတရလုံးမဲပေးထောက်ခံပြီး NLD အနိုင်ရထားတဲ့ရွေးကောက်ပွဲမှာမဲမတမာမှုတွေရှိတယ်ဆိုတဲ့ဆွဆွဲချက်ကတော့ယုတ်တိမရှိတဲ့အကြောင်းကနေဒါနိုင်ငံကတန်ခါအုပ်ဆောင်အဖွဲ့ဆရာတော်ဦးကောဝီရာကမိကြပါတယ်ဒေါခင်မျိုးသက်ကဆက်သွယ်မေးမြန်းထားပါတယ
်ဥတင်ပါတယ်ဗျာအခုမြန်မာနိုင်ငံမှာစစ်တပ်ကအာဏာထပ်ပြီးတော့တင်လိုက်ပါတယ်ဗျာအရင်တော့ကဒီလိုဆန္ဒပြတာတွေလည်းဖြိုခွင်းတာတွေခံခဲ့ရပါတယ်ဗျာအခုလည်းဒီလူလူကမချိန်မနှက်နဲ့လမ်းမပေါ်မှာထွက်ပြီးတော့ဆန္ဒတွေပြလာကြပါတယ်ဗျာဆိုတော့ဗျာအရင်တော့ကဒီစစ်တပ်ကအာဏာတင်ထားတဲ့အချိန်နဲ့အခုအချိန်နဲ့ပုံမှန်နေနဲ့တုံးသက်ပြပါဗျာ
ပမာပြည်မှာသမိုင်းလေးနည်းနည်းပြန်ပြောလို့ရှိရင်1962ခုနှစ်မှာဗိုလ်ချုပ်နေဝင်ကဥနုထံကနေအာဏာသိမ်းခဲ့တယ်တကယ်ပါကြီးအဲဒီတော့လည်းဘုန်းဘုန်းတို့ယဟန်တော်ရီကအများကြပါမမီဆန္ဒပြခဲ့ကြပါတယ်အဲဒီတော့ဘုန်းဘုန်းကိုင်ဘွားပဲရှိပါသေးတယ်နောက်တခါဘုန်းတို့ဒီ1988ခုနှစ်မှာတကပုံကြောင့်မှုကြီးဖြစ်ပါတယ်ဖြစ်တော့ဘုန်းဘုန်းတို့တန်ခါတွေကအများဆုံးအဲကျောင်းသားတွေနဲ့တူတူပါဝင်ခဲ့ပါတယ်ဘုန်းကိုယ်တိုင်နောင်မြောက်မြို့နယ်နောက်တကမင်းမြို့မတရားစရည်တဲ့မြို့နယ်ဘုန်းကိုယ်တိုင်တာဝန်ယူခဲ့ရပါတယ်ဘုန်းတို့စစ်တပ်ကမတရားလုပ်တော့တတ်တာပြတ်တာတွေရှိလို့ရှိရင်သုတ်တံမှာလာပြီးတော့အကြုံမှာဆိုးလို့ဘုန်းတော်ကြီးနဲ့နောင်မြောက်မြို့နယ်ကခံကုန်းသုတ်တံတွေဘုန်းတို့ကတာဝန်ယူရပါတယ်အဲစစ်သားတွေလာပြီးဟိုအလောင်းတွေမကြိုးနေအောင်နောက်စစ်တပ်ကလာပြီးတော့အဓိပ္ပာယ်ပြလို့ရှိရင်တာရင်နိုင်ပြလို့ရှိရင်မလိုက်ဖို့သူဘုံတို့တိတိကျကျလုပ်ခဲ့ပါတယ်။ရှင်လေးလုံးတော့ဘုံဘဝခေါင်းဆောင်အနေနဲ့အဲထဲထဲဝင်ပါခဲ့ပါတယ်ဟုတ်။အဲလိုနဲ့တန်ခတော်တွေပါဝင်ခဲ့ပါတယ်ဒီမှာ။သူသဖြင့်တော့ဒီကဘာလုံးတိကျတဲ့ရှေးဝါရောင်ဒေါ်လာရေးမှာဘုံတို့တန်ခတော်တွေကကဘာကျော်သွားပါတယ်ဒီမှာ။ကျွန်တော်အဲလိုကဘာကျော်သွားတဲ့ဥစ္စာကိုဘာနဲ့ဖြစ်နေတယ်ဆိုတော့သူတို့မဘာသာဆိုတဲ့အဖွဲ့ကြီးဖွဲ့ပြီးတော့လုပ်ရတဲ့အခါမှာဘုံတို့ကဘာကျော်တဲ့တန်ခါအဖွဲ့စီကမှိန်သွားတယ်လို့မှိန်သွားတယ်လို့ဖြစ်ပါဘူး။ဒါလည်းခုစစ်တပ်ရဲ့ရုံမှမဟုတ်ဘူး။ခုတကအာဏာသိမ်းတာတွေဖြစ်လာတယ်။ဒီမိုင်းတော်သားစုကြည်ခေါင်းဆောင်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်မဲအပြတ်တနဲ့နိုင်ငံတော်လူတိုင်းအသိပါမတရားအာဏာသိမ်းတာဖြစ်ပါလေခုဥစား။ဒီလိုမတရားအာဏာသိမ်းတဲ့အတွက်မင်းအောင်လည်းမှာအပြစ်ရှိပါလေဘုံကြီးမင်းအောင်လည်းမှာလက်နက်မီးတဲ့သူတွေကိုဘာမှမသိနေတင်ငားတွေပဲထုတ်သွားပြီးတော့အကုန်လုံးဖြုတ်ပစ်နေတာတွေ့ပါတယ်။တကယ်တော့စစ်ကြည့်လို့ရှင်မြင်းအောင်လည်းအာဏာသိမ်းတာခုကိုကျိုးစည်းဘွားအတွက်ဖြစ်နေပါတယ်။အဲ့တော့ကိုကျိုးစည်းဘွားနဲ့မျိုးပြည်သူလူထုကိုနှေးချပြီးတော့တက္ကပါလုံးကထောက်ခံတဲ့မြန်မာပြည်လုံးကထောက်ခံတဲ့ဒီမိုက်တော်သားသူကြည့်လို့တိရသမားရှိတဲ့ပုဂ္ဂိုလ်ဖမ်းဆီးတာပြီးတော့သူလုတာသိမ့်ပြည့်ကြည့်ပါတယ်။နောက်ဒီနေ့တန်ဃာတော်တွေထွက်ပြီးဆန္ဒပြနေတာကိုလည်းခေါင်းတော်အားပေးပါတယ
်။မှန်ပါပါ။
အဲ့တော့ခုနေလို့လို့ရမယ်လို့ပါတယ်ဒီမှာကြီးလို့လို့ချင်းခုမဟုတ်ရှိရင်တော့250တော့ဖြစ်သွားပါလိမ့်မယ်တဲ့ကွာကြီ
းမှန်ပါဗျာစနေနေ့ရဆိုလို့ရှင်ဒီတန်ဃာတော်တွေညာနဲ့ချီပြီးတော့ထွက်လာပြီးတော့အမေရိကန်တန်ယုံရှင်မှာသူတို့ဆန္ဒပြပါတယ်ဗျာသူတို့အမေရိကန်တန်ယုံနဲ့တွေ့တယ်နောက်ပြီးတော့ကုလသမဂ္ဂယုံတို့တခြားတန်ယုံတွေတရုတ်တန်ယုံတို့လည်းတွေ့ပါတယ်ဒီမြန်မာပြည်အေဂျင့်မို့အတွက်သူတို့ဝိုင်းဝန်းပြီးတော့ကူညီပံ့ပိုးကြပါလို့ဒီတန်ဃာတော်တွေတွေ့ပြီးတော့ပန်ကြားကြပါတယ်ဆိုတော့အ အခုဖုံဖုံတို့အနေနဲ့ရောဒီပြည်ပရောက်တန်ကားတွေအနေနဲ့ရောဘယ်လိုတုံ့ပြန်ချင်ပါလဲဗျာ
အခုအမေရိကန်မှာတောတော်နေကြတဲ့တန်ကားတော်တွေတဘောတဲ့ပါတယ်ခမကြီးဒီနိုင်ငံကတန်ကုန်တွေကိုသွားပြီးတောဆိုတာလေဖုံတို့ထောက်ခံပါတယ်နောက်ပြည်သက်မကရုံးရုံးရှိမှသွားပြီးတော့တောဆိုတာလေထောက်ခံပါတယ်ဒါလို့ကိုလောက်ပဲလုပ်ဖြစ်ပါတယ်ဒဂရမတွေရဲ့ကျေးဇူးတွေဖုံတို့ဘောအများကြီးရှိပါတယ်ဒါကြောင့်ဒဂရမတွေရဲ့သူငြိမ်းချမ်းသာနေဖို့ဟုတ်တယ်ပြီတို့ရဲ့ဘုရားဘုန်းတော်ကတနေ့တဲ့ဘက်ကလုတ်ပြရမှာမလို့ဘုန်းတော်ကြိုးစားပါတယ်ဒီမှာကြီးဆရာတော်ဘုရားမြတ်ကိုလည်းကျေးဇူးတင်ကြောကိရိသာနဲ့ဘုန်းဘုန်းကပြောကြားလုပ်ပါတယ်ကျေးဇူးတူကနေပြီးတော့တခဲနဲ့မဲပေးထားတဲ့ဓမ္မတော်သားသူကြီးခေါ်တော်နဲ့အစိုးရကိုအာနာပြားဖို့ဘုန်းတော်တောင်းဆိုပါတယ်ကျေးဇူးတူကတခဲနဲ့မဲပေးထားတာပါဘာမှဆွဲခြင်းပြုခြင်းမရှိပဲနဲ့အဲ့ဒါကိုဘာမှအကြောင်းမရှိပဲနဲ့ကိုရွစီဘွားအတွက်ထပြီးအာနာသိမ့်တဲ့ဒီဘုရားမြေအောင်လည်းဘုန်းဘုန်းတို့အလုံးတားမှဒီသိကြမိပါလေသူဟာတိုင်းပြည်ရဲ့မကောစွာပုဂ္ဂိုလ်တယောက်လို့တော့ဘုန်းတို့သတ်မှတ်လိုက်ပါပြီအဲ့တော့အများဆုံးပြည်သူလက်ထဲပြည်သူအစိုးရလက်ထဲကိုအာဏာပြန်လဲဖို့တောင်းဆိုပါတယ်ဒကမကြီးဘုန်းတို့ကနေဒါအတကားတော်နဲ့အမေရိကအတကားတွေနဲ့ဇေဝရုံးပါတဲ့အတကားတော်နဲ့တသူရဲတသားတွေပါပဲလို့ဘုန်းတို့ပြောကြလို့ပါလေပြီးတော့မြန်မာပြည်သူပြောချင်တာကတော့မကြောက်ကြပါနဲ့ဒီကိုယ်ကမတရားလုပ်တဲ့လူကခေါင်းငုံခံနေလို့ရှိရင်တက်တက်လို့စီးသွားပါလိမ့
်အခုလိုအာဏာသိမ်းထားတာနဲ့ပတ်သက်ပြီးတော့ဘောနော်အဲမြန်မာနိုင်ငံမှာအေးအေးချမ်းချမ်းပြန်ဖြစ်သွားအောင်ဒီလိုစစ်ဆန်ညှိနှိုင်းမှုတွေလုပ်နေတယ်လို့ကြားပါတယ်ဗျာဆိုတော့ဒါနဲ့ပတ်သက်ပြီးတော့အောင်မြင်မယ်လို့ထင်ပါလားဗျာ
စစ်ဆန်ညှိနှိုင်းမှုကတော့နှုတ်နဲ့ပဲညှတာတဲ့စစ်ဆန်ညှိနှိုင်းမှုဆိုရင်အောင်မြင်ပါလိမ့်မယ်လေခင်ဗျာစေညနိုင်မှုလုပ်တယ်ဆိုရင်လည်းဘုန်းတော်ကကျိုးစိုးထောက်ပါမှာပါပဲဒါမှမဟုတ်ဒီသတိပြုစရာတော့တနေငံလို့ကနေပြီးတော့တခဲနဲ့မဲပေးထောက်ခံထားတဲ့ဓမ္မိုက်တော်သားသူကြီးခေါင်းစနဲ့သူ့အဖွဲ့ကိုတော့မဲလီနဲ့မဲခိုးတယ်လို့စွတ်စွတ်လို့ပြပါဘူးစေညနိုင်တာကိုဘုန်းတော်အမြဲတမ်းအားပေးပါတယ်အဲ့လိုစေညနိုင်မှုရှိလို့ဒီပြည်လေသွားမှဆိုရင်လည်းဘုန်းတော်ကျိုးစိုးပါတယ်လို့ပြောပြပြတယ်ဒီမှာကြီး
ကျေးဇူးအများကြီးတင်ပါရခင်ဗျဟုတ်တယ်ပါရခင
်ဗျသွားပါပြီတင်ပါကြီ
းတန်ခါအုပ်ဆောင်ကနေဒါဆရာတော်ဦးကောဝိဒါကိုမေးမြန်းတင်ဆက်ခဲ့တာပါသွားရရှင်များခင်ဗျမြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးအခြေအနေတွေကြောင့်သတင်းတွေကလည်းမိနစ်ပိုင်းနိုင်ရီပိုင်းနဲ့အမျှနောက်ဆုံးရသတင်းတွေကို VOA ကဦးစားပေးတင်ဆက်နေရတာမို့ကျွန်တော်တို့ VOA ရဲ့တချို့ရက်တွေမှာမနက်ပိုင်းအစီအစဉ်တွေမှာဆိုလို့ရှိရင်ဒီအပတ်စဉ်ကဏ္ဍတွေကိုဒီခြံသားကြရတာမျိုးတွေလည်းရှိပါတယ်ဒီအတွက်စောင့်မျှော်နေကြတဲ့သောတာရှင်တွေကိုတောင်းပန်အသိပေးအပ်ပါတယ်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာပြောကြားနေတဲ့မြန်မာပြည်အကြောင်းတွေကိုကိုအောင်မြတ်သူကတင်ဆက်မှာပ
ါမြန်မာအာဏာသိမ်းမှုမှာတရုတ်ကပထဝီနိုင်ငံရေးရအောင်မြင်ဆိုတဲ့ခေါင်းစဉ်နဲ့ Asian Times သတင်း online မှာပါတီလက်နာရေးသားတဲ့စောင့်မတ်ကိုကျွန်တော်အောင်မြတ်သူကတင်ပြပေးခြင်းပါတယ်တရုတ်နိုင်ငံအနေနဲ့အမေရိကန်ကရှုတ်ချတဲ့မြန်မာစစ်အာဏာသိမ်းသူတွေကိုအရင်ကတည်းကကာကွယ်ပေးပြီးသားဖြစ်နေပြီးစစ်ဆိုးအသက်အောက်မှာသူ့ရဲ့အကျိုးစီးပွားတွေလည်းကြီးတောက်လာပေါ်ရရှိတဲ့ဆိုပြီးတော့ဆောင်းမကိုအစချီရေးသားလာပါတယ်မြန်မာနိုင်ငံမှာဆက်အာဏာသိမ်းတာအခြေကျလာတဲ့အညီတရုတ်နိုင်ငံဟာဒီမိုကရေစီရပ်တန့်သွားခြင်းကနေအဓိကအကျိုးကျေးဇူးခံစားမဲ့အင်အားကြီးအိမ်ကြီးချင်းဖြစ်ပေါ်လွင်လာတယ်လို့ဆိုပါတယ်မြန်မာနိုင်ငံတွေကအဖက်ဖက်သောအုပ်စုတွေဟာနိုင်ငံရေးနဲ့လူမှုတည်ငြိမ်ရေးကိုထိန်းသိမ်းဖို့အခြေခံဥပဒေနဲ့တရားဥပဒေပေါင်တွေကပဲကန်တွေဆောင်ရွက်သွားတဲ့လို့ဆိုပြီးတော့တရုတ်နိုင်ငံရဲ့ဝန်ကြီးဝမ်ဝင်ပန်ရဲ့ပြောဆိုချက်ကိုလည်းဆောင်းမားမှာထည့်သွင်းကိုးကားထားပါဗျ။အခြားတစ်ဖက်မှာလည်းအမေရိကန်နိုင်ငံကဒီအာနာသိမ်းမှုကိုမြန်မာစစ်ကောင်းဆောင်တွေဟာလူမှုဆန္ဒနဲ့ဆန့်ကျင်တယ်လို့ပေပေနဲ့နဲ့ရှုတ်ချတာကိုလည်းဆောင်းမားမှာဖော်ပြထားပါဗျ။မနစ်ကအမေရိကန်ဆိုးရအနေနဲ့မြန်မာနိုင်ငံကိုဒေါ်လာ135သန်းထောက်ပံ့ပေးခဲ့ပြီးအများစုကအဆိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့လူမှုရေးအသင်းအဖွဲ့တွေကိုထောက်ပံ့ပေးခဲ့တာဖြစ်တယ်လို့ဆိုပါဗျ။ဘိုင်ဒန်အနေနဲ့သူ့ရဲ့နိုင်ငံရေးမူဝါဒအရဒီမိုကရေစီကိုမြင့်တင်ရမှာတရုတ်နိုင်ငံလိုလက်တွေ့နိုင်ငံရေးကွင်းထဲကိုဝင်ပါပြီးအာဏာသိမ်းသူတွေနဲ့ဆက်ဆံဖို့မရှိဘူးလို့လည်းဆောင်းမမှဖော်ပြထားပါတယ်။ပြီးခဲ့တဲ့ဆေးအုပ်စုကတရုတ်မိကုံမှုကိုရှော့ချဖို့အတွက်2010မှာယူကော့ပွဲတွေကျင်းပခဲ့ပြီးတဖြည်းဖြည်းဒီမိုကရေစီအသွင်ကူးပြောင်းမှုစတင်ခဲ့ပြီးနောက်ဒေါ်အောင်ဆန်းစုကြည်လက်ထက်မှာလည်းရိန်ဂျာပြဿနာကြောင့်တခြားရွေးချယ်စရာနည်းပါးခဲ့ပြီးနိုင်ငံသားအထောက်အကူနဲ့ရင်းနှီးမြှုပ်နှံမှုအတွက်တရုတ်နိုင်ငံကိုသာရွေးချယ်ခဲ့ရတယ်လို့ဆောင်းမမှရေးသားထားပါတယ်။2018ခုနှစ်အတွင်း BRI ကပတ်လန်စီမံကိန်းရဲ့အစိတ်ပိုင်းဖြစ်တဲ့တရုတ်မြန်မာစီးပွားရေးစင်ကြံ CMEC ကိုနှစ်နိုင်ငံနားလည်မှုစာချုပ်လောလက်မှတ်ရေးထိုးခဲ့ပြီးအဲ့ဒီထဲမှာမန်လေးရူလီယထာလန်နဲ့ကြောက်ဖြူရေနဲ့စိတ်ကန်စီမံကိန်းတွေလည်းပါဝင်ပါတယ်တရုတ်နိုင်ငံအနေနဲ့မဟာဗျူဟာအရရေးပါတဲ့မြန်မာအပေါ်ပ ပြော့ ပြောင်းတဲ့ ဝေဖန်မှုတွေတော့ မလုပ်ပေမဲ့လည်း အာနာသိမ်းမြန်မာတပ်မတော်ကတော့ အာရှပစိဖိတ်ဒေသမှာ တရုတ်ဗိုလ်ကျတာကို သတိထားမိတာတယ် လို့ ဆောင်းပါးမှာရေးသားထားပါတယ် တရုတ်နိုင်ငံက 1990 နှစ်2000 ပြည့်နှစ် နောက်ပိုင်းကာလတွေမှာ မြန်မာရဲ့အကြီးကလက်နက်ထောက်ပံ့တဲ့နိုင်ငံဖြစ်ခဲ့ပေမဲ့လည်း မကြာသေးခင်ကာလတွေမှာတော့ တပ်မတော်ကသူ့ရဲ့လက်နက်ရင်းမြစ်ကိုနေရာစုံကနေရှာဖွေလာတယ်လို့ဆောင်းပါးမှာရေးသားထားပါတယ် ပြီးခဲ့တဲ့ ဇန်နဝါရီလနှောင်းပိုင်းမှာ ရုရှားကကွယ်ရေးဝန်ကြီးစာဂျီရှိုဂျူးကမြန်မာနိုင်ငံကိုလာရောက်လည်ပတ်ခဲ့ပြီးရုရှားလုံလေယာဉ်ပစ်ဒုံ Panzer S1 Orlan 10E ထောက်လှမ်ရေးဒရုန်းရင်နဲ့ရေဒါစနစ်တွေကိုဝယ်ယူဖို့စာချုပ်ချုပ်ဆိုခဲ့ကြတယ်လို့ဆိုပါတယ်တရုတ်နိုင်ငံအနေနဲ့ကလည်းမြန်မာနိုင်ငံပေါ်စုပေးဒံပေးစနစ်ကျင့်သုံးနေပြီးစုပေးစနစ်အနေနဲ့ရုရှားနိုင်ငံနဲ့တူဗီဒီယိုအာဏာကိုကျင့်သုံးပြီးမြန်မာရဲ့ပြဿနာတွေကိုကာကွယ်တားဆီးပေးနေပြီးတော့ဒံပေးစနစ်အနေနဲ့မြန်မာတိုင်းရင်းသားတွေကိုတနည်းမဟုတ်တနည်းနဲ့တရုတ်လက်နက်တွေရရှိ မြန်မာဘက်ကလည်းသမရဟောင်းဦးသိန်းစိန်လက်ထက်ကတရုတ်စိုးရွားကိုလိုအပ်နေချိန်မှာရောက်လာတဲ့မိတ်ဆွေကောင်းအဖြစ်မကြာမကြာထုတ်ဖော်ပြောတတ်တဲ့စစ်ဗိုလ်ချုပ်ဟောင်းဝနမောင်လင်ကိုနိုင်ငံသားရေးဝန်ကြီးအဖြစ်ခန့်အပ်လိုက်ခြင်းဖြင့်တရုတ်နဲ့ပိုပြီးတော့နီးကပ်အောင်လုပ်နေတာထင်ရှားတယ်လို့ဆောင်းပါးမှာထောက်ပြထားပါတယ်
VOA American တဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ view မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် view မြန်မာပိုင်း YouTube လိပ်စာက youtube.com/viewabamischannel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်စလုံးပေါင်းက twitter.com/voabamise ဖြစ်ပါတယ်အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုရင်တော့ soundcloud.com/voabamis ဖြစ်ပါတယ် VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
် VOA ရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်အခုတော့စီးပွားရေးကဏ္ဍဖြစ်ပါတယ်မြန်မာစီးပွားရေးကဏ္ဍမှာဆေးဥစုရဲ့အချိုးစီးပွားနဲ့ဆက်ဆက်နေတဲ့စီးပွားရေးကဒူးနဲ့ဒဲနဲ့ရှိနေပြီးအမေရိကန်ကဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ပေမဲ့လည်းဆေးဥစုကတော့သူတို့လုပ်ငန်းကြီးတွေကနေငွေကြေးဆက်လက်ရရှိနေအောင်မယ်လို့ကြွမ်းကျင်သူတွေကသုံးသပ်နေကြပါတယ် AFP သတင်းဆောင်မကိုအခြေခံပြီးဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမတ်တင်ကြီးထိုက်တင်ပြထားပါတယ
်မြန်မာနိုင်ငံမှာရက်သားခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကိုဖေဖော်ဝါရီလ၁ရက်နေ့မှာစစ်တပ်ကဖမ်းဆီးပြီးနောက်ပိုင်းစန္ဒပြဆန့်ကျင်သူတွေကိုဖြိုခွင်းမှုတွေကြောင့်နိုင်ငံတကာဘက်ကပြစ်ဒဏ်ခတ်ဖို့တောင်းဆိုမှုတွေပိုများလာခဲ့ပါတယ်ပြီးခဲ့တဲ့ကြာသပတေးနေ့မှာတော့အမေရိကန်ပြည်ထောင်စုကမြန်မာစစ်ကောင်းဆောင်တွေအပေါ်ဒဏ်ခတ်ပိတ်ဆို့မှုချမှတ်ခဲ့ပါတယ
် The US government is taking steps to prevent the generals from improperly
အမေရိကန်ပြည်ထောင်စုအတွင်းမှာရှိတဲ့မြန်မာဗန္နာငွေဒေါ်လာတန်းတစ်ထောင်ကိုမြန်မာစစ်ကောင်းဆောင်တွေထုတ်ယူခွင့်မရအောင်ထိန်းချုပ်မဲ့အကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကကြေညာခဲ့တာပါဖေဖော်ဝါရီလ၁ရက်နေ့ဆက်အနာသိမ့်မှုမှာတာဝန်ရှိတဲ့လက်ရှိနဲ့အငိမ့်စာစစ်အရာရှိကြီးဆယ်ဦးရဲ့အမေရိကန်မှာရှိတဲ့ပိုင်ဆိုင်မှုတွေနောက်လွှဲပြောင်းမှုတွေကိုပိတ်ပင်ကြောင်းလဲအမေရိကန်ဗန္ဓာယေးဝန်ကြီးဌာနကကြေညာခဲ့ပါတယ်စစ်တပ်ခေါင်းဆောင်တွေရဲ့နောက်ွယ်ကများပြားလှစွာသောကော်ပိုရေးရှင်းကြီးတွေကနေကျွဲဝချမ်းသာမှုတွေဆက်လက်ရရှိခံစား권ရနေတယ်လို့ကျွမ်းကျင်သူတွေကယုံကြည်ကြပါတယ် မြန်မာစစ်တပ်ကတူတူတိတ်တိတ်ထင်းချုပ်ထားတဲ့မြန်မာစီးပွားရေးဥပိုင်လီမီတက်နဲ့မြန်မာစီးပွားရေးကော်ပိုရေးရှင်းကအပြည့်အဝကြီးကြပ်ဆောင်ရွက်နေတဲ့ဒါမှမဟုတ်လဲဒစိတပိုင်းကြီးကြပ်ဆောင်ရွက်နေတဲ့ကုမ္ပဏီအ ਨੇ စုံ133ခုမြန်မာပြည်တွင်းမှာရှိနေတယ်လို့ Justice for Myanmar ရဲ့အစိုးရခန်းစားတစ်ခုကဖော်ပြပါတယ်။ပွင့်လင်းမြင်သာမှုမရှိတဲ့ဒီအဖွဲ့တွေရဲ့အခက်အလက်စီးပွားရေးလုပ်ငန်းတွေကလည်းဘီယာဆေးလေတည်ယူပို့ဆောင်ရေးအဝတ်အထည်လုပ်ငန်းကြီးသွားလုပ်ငန်းနဲ့ဗန်းလုပ်ငန်းတွေအထိဂန္ဓာတွေအများကြီးမှာရှိနေပါတယ်အကျိုးအမြတ်များပြီးစီမံစည်းကမ်းရော်ရဲနေတဲ့ကြောက်စိမ့်နယ်ဗရမများကုံသွဲရေးကတော့စစ်တပ်ပိုင်းစီးပွားရေးလုပ်ငန်းတွေကချုပ်ကန့်ထားတာပါမြန်မာနိုင်ငံဟာကမ္ဘာမှာကြောက်စိမ့်ထုတ်လုပ်မှုအများဆုံးနိုင်ငံဖြစ်ပြီးခမန်းကြီးတစ်နှစ်ကိုအမေရိကန်ဒေါ်လာတန်းထောင်ချီရနေပေမဲ့လို့လဲနိုင်ငံအခွန်ငွေမှာတော့မဖြစ်စလောက်ပဲရပါတယ်။အရေးအသွေးအကောင်းဆုံးကြောက်မြတ်တွေကတော့နေဆက်ကိုကြော်ပြီးတရုတ်ဖက်ကိုတရားမဝင်ထွက်တယ်လို့ယုံကြည်ထားကြပါတယ်။တဘာဝဘေးဒဏ်တင့်လွယ်တဲ့ကြောက်စိမ့်ထုတ်လုပ်မှုလုပ်ငန်းဟာ2011ခုနှစ်ကတည်းကနေအခုအချိန်အထိစစ်တပ်အခွင့်ဒုက္ကံတွေမူးယစ်ရာဇာတွေနဲ့သူတို့နဲ့ပလဲနံပါတ်တင့်သူတွေရဲ့အချိတ်ဆက်တွေကထိန်းချုပ်ထားစေဖြစ်တယ်လို့အစိုးရမဟုတ်တဲ့အဖွဲ့အစည်း Global Witness ကပြောဆိုထားပါတယ်။နိုင်ငံကိုရာစုနှစ်ဝက်လောက်အုပ်ချုပ်လာတဲ့စစ်တပ်ထိပ်ပိုင်းခေါင်းဆောင်တွေအနေနဲ့သူတို့ကိုသူတို့ကျွဲဝချမ်းသာအောင်လုပ်ဖို့အချိန်ရခဲ့တယ်လို့နိုင်ငံတကာဆက်ဆံရေးဆိုင်ရာပြင်သစ် Institute ရဲ့အာရှဆိုင်ရာညွှန်ကြားရေးမှူး François Nicolas ကပြောပါတယ်။2011ခုနှစ်ကနေ2020ခုနှစ်ကြားဒစိတပိုင်းရတအုပ်ချုပ်မှုကာလတိုလေးအတွင်းမှာလဲဒီကိစ္စတွေမှာအပြောင်းအလဲကြီးကြီးမားမားမဖြစ်ခဲ့ပါဘူး။ပြီးခဲ့တဲ့နိုဝင်ဘာလအတွင်းဒေါအောင်ဆန်းစုကြည်ရဲ့ပါတီကအပြတ်အသတ်အနိုင်ရခဲ့ပြီးနောက်မှာစစ်တပ်အနေနဲ့အနာဂတ်အရေးစိုးရိမ်စိတ်ရှိကောင်းရှိနိုင်တယ်လို့နီကိုလတ်စ်က AFP ကိုပြောပါတယ်။သူတို့ရဲ့ချမ်းသာကြွယ်ဝမှုတွေကိုထိခိုက်လာနိုင်ခြေရှိပြီးဒီအချက်ကအစိုးရကိုဖြုတ်ချဖို့သူတို့ဆုံးဖြတ်တဲ့နေရာမှာအများကြီးဖြစ်နိုင်ခြေရှိပါတယ်လို့လည်းသူကထပ်လောင်းပြောပါတယ
်။ Burma, look, I don't think the military takeover, the military coup.
အရသားခေါင်းဆောင်တွေကိုဖမ်းပြီးအာဏာရယူတာကိုစစ်အာဏာသိမ်းမှုအဖြစ်အမေရိကန်ကသတ်မှတ်ကြောင်းနိုင်ငံခြားရေးဌာနပြောခွင့်ရကပြောခဲ့တာပါအာဏာရယူထားတဲ့စစ်ကောင်စီကတော့သူတို့ကိုအာဏာသိမ်းတယ်လို့မတုံ့ဖို့ထုတ်ပြန်ထားပါတယ်စစ်အာဏာသိမ်းမှုကြောင့်စစ်တပ်အနေနဲ့နိုင်ငံပိုင်ကုမ္ပဏီတွေကိုပြန်လည်ထိန်းချုပ်ခွင့်ရစေပါတယ်ပြင်သစ်ရဲ့ Total American ရဲ့ Chevron တို့နဲ့ဖက်ဆက်လုပ်နေတဲ့မြန်မာရေနံနဲ့သဘာဝဓာတ်ငွေလုပ်ငန်းကိုအခုစစ်တပ်ကကြီးကြပ်နေပါပြီမြန်မာရေနံနဲ့သဘာဝဓာတ်ငွေလုပ်ငန်းဟာသဘာဝဓာတ်ငွေကနေတစ်နှစ်ကိုဒေါ်လာတန်းတစ်ထောင်လောက်အကျိုးအမြတ်ရနေတယ်လို့ဖော်ပြပြီးဒါကသိပြီးတော့အရေးကြီးတဲ့ပိုင်ဆိုင်မှုလည်းဖြစ်ပါတယ်အခုအချိန်ထိတော့နိုင်ငံတကာလုပ်ငန်းကြီးတွေထဲမှာဆိုရင်ဂျပန်အဖျော်ယမကလုပ်ငန်းကီရင်နဲ့စင်ကာပူအခြေစိုက်ရေနံကုမ္ပဏီပူမာတို့ကမြန်မာနိုင်ငံတွင်သူတို့လုပ်ငန်းတွေကိုပြန်လည်သုံးသပ်နေကြောင်းကြေညာထားပါသေးတယ်။စစ်ဘုတ်ချုပ်ကြီးတွေဗန်ထားရေးရပေါရလန်းတွေကိုပိုပြီးပြစ်ဒဏ်ခတ်တင်းကျပ်ဖို့တွန်းအားပေးနေသူကတော့ International Federation for Human Rights ကဒေဗီစတိုဟတ်ဖြစ်ပါတယ်။Justice for Myanmar ကဒေါ်ရတနာမောင်ကတော့မြန်မြန်ဆန်ဆန်တုံ့ပြန်ကင်တွယ်ဆောင်ရွက်ဖို့တိုက်တွန်းပါတယ်။အခုချိန်မှာပြက်ပြက်သားသားမဆောင်ရွက်ဘူးဆိုရင်စစ်တပ်ကလူမှုအပေါ်မှာပိုပြီးအကြမ်းဖက်လာမယ်။ဒီမိုကရေစီရဖို့အခွင့်အလမ်းလည်းရှိတော့မှာမဟုတ်ဘူးလို့သူကပြောပါတယ်။ဥရောပသမ္မဂရဲ့နိုင်ငံခြားရေးရာမူဝါဒအကြီးအကဲ Joseph Borrell က
And we have three tools to use.Consider additional targeted sanctions.
ဥရောပသမ္မဂဘက်ကမြန်မာအပေါ်အရေးယူထိုင်တဲ့နီလန်သုံးသွယ်ထဲမှာတော့စစ်တပ်နဲ့ပတ်သက်ဆက်နွယ်နေတဲ့စီးပွားရေးလုပ်ငန်းတွေနဲ့လူတွေကိုဒဏ်ခတ်ပိတ်ဆို့မှုချမှတ်ရေးဖွံ့ဖြိုးရေးအကူအညီတွေကိုပြန်လည်သုံးသပ်ရေးလက်နက်ကလွဲလို့တခြားကုန်ပစ္စည်းတွေအတွေ့အထူးကုန်သွယ်ခွင့်အခွင့်အရေးတို့ကိုပြန်လည်သုံးသပ်ရေးတို့ဖြစ်ကြောင်းပြောဆိုခဲ့တာပါကုန်သွယ်ရေးအထူးအခွင့်အရေးကိုရုပ်သိမ်းရင်တော့စစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေကိုမထိခိုက်ပဲအရသားတွေရဲ့အထည်ချုပ်လုပ်ငန်းတွေအပေါ်မှာထိခိုက်နိုင်တယ်လို့လည်းသတိပေးပါတယ်။ဒီအထည်ချုပ်လုပ်ငန်းတွေမှာလုပ်သား9သိန်းလောက်ရှိပြီးအမျိုးသမီးအများစုဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ
်။အခုတကတော့ ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။ပြည်တွင်းကလူတွေအသုံးများနေတဲ့ VPN အကြောင်းကိုမဆုမြတ်မွန်ကတင်ပြထားပါတယ
်။မြန်မာနိုင်ငံမှာ February 1ရက်ကဆရာနာသိန်းချိန်နဲ့အာနာသိန်းယူပြီးနောက်အင်တာနက်ဆက်သွယ်မှုတွေကိုဖြတ်တောက်တာအသုံးများတဲ့လူမှုကွန်ရက်တွေကိုပိတ်ပင်တာတွေလုပ်ခဲ့ပါတယ်။မြန်မာပြည်သူအများအင်တာနက်သုံးတဲ့အခါအထူးကဝင်ကြည့်ကြတဲ့ Facebook လူမှုကွန်ရက်စာမျက်နှာကို24နာရီကျော်ကြာအောင်ပိတ်ခဲ့တဲ့အတွက်ပြည်ရင်းအချင်းချင်းကြားမှာရောပြည်ရင်းပြည်ပမှာပါအဆက်အသွယ်တွေပြတ်တောက်ခဲ့ပါတယ်။အဲ့လိုမျိုးပိတ်ထားချိန်မှာတချို့က Virtual Personal Network VPN တွေသုံးပြီးတော့ပိတ်ထားတဲ့စာမျက်နှာတွေတဲကိုဝင်ကြည့်ကြပါတယ်။နည်းပညာနဲ့အကျွမ်းဝင်သူတွေအတွက် VPN သုံးနိုင်မဲ့နည်းလမ်းတွေကိုလွယ်လွယ်ရှာနိုင်ပေမဲ့တချို့တွေအတွက်အခက်အခဲဖြစ်ကြရပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာရနေတဲ့ MPD, Telenor, Ooredoo စတဲ့ Internet Service Provider ကုမ္ပဏီတွေကပေးတဲ့ Internet ဝန်ဆောင်မှုနဲ့ကိုယ်ပိုင် Internet ကွန်ရက်လို့လွယ်လွယ်ပြောရမယ့် VPN ဘလို့ကွာခြားသလဲဆိုတာကိုနည်းပညာကျွမ်းကျင်သူမတ်သက်ထားကရှင်းပြထားပါတယ်
။ UU Internet သုံးတာကြတော့ကိုရီးယား internet ကိုထွက်မယ်ဖယ်ရေးသွားနေရဆိုတာကိုနောက်ဆုံးအနေနဲ့ဗမာပြည်ကနေ Ooredoo တို့ Telenor တို့ MPD တို့ AK Way ကနေထွက်ရတာအဲ့တော့ကြတော့ AK Way ကနေစောင့်ကြည့်ပြီးတော့ဘယ်ဟာတွေကို social media တွေကိုဖြတ်လိုက်မလဲဟို Facebook ကိုဖြတ်မလား Twitter ကိုဖြတ်မလားဘာညာအဲ့ဒါမျိုးသူတို့ကလုပ်လို့ရတယ်အလွယ်ဆုံးနည်းနဲ့လုပ်လို့ရတယ် social media တွေကိုဖြတ်မယ်ဆိုတာတခုရနဲ့သူတို့ကလုပ်နိုင်လို့ရတယ်ဒါပေမဲ့ကိုလူတွေသိနေတဲ့ VPN ဆိုတာကဒါ virtual private network ပေါ့နော် virtual private network ကကြတော့ဘယ်လိုလဲဆိုတော့ကိုကသုံးတဲ့ internet ကဒီ gateway တွေမှာဒီကနာဒီမှာပြ gateway တွေမှာမဟုတ်တော့ဘဲနဲ့နိုင်ငံခြားနေရာတွေပေါ့ connect လုပ်ထားတယ်ဥပမာစင်ကာပူမှာလုပ်တယ်ထိုင်းမှာလုပ်တယ်အိန္ဒိယမှာလုပ်တယ်ဆိုရင်အဲ့ဒီ traffic ကအဲ့ဒီနိုင်ငံတွေကနေထွက်သွားတာ internet ကVPN တတ်ထားပြီးမှဘာတွေဘယ်နေရာတွေသွားနေရဲဆိုတော့အဲ့ဒါကိုသူတို့မသိတော့ဘူးမသိတော့ပဲနဲ့ဖြတ်လို့မရဘူးတော့မဟုတ်ဖြတ်လို့တော့ရသေးတယ် VPN လည်းအကုန်လုံးကိုဖြတ်လို့တော့ရတာပဲဟိုနေ့ကဒီမှာဖြတ်လိုက်တဲ့အတိုင်းပဲလေဒါပေမဲ့ဘာတွေလုပ်နေလဲဆိုတာကိုထောက်ပြီးတော့စစ်ဖို့ဆိုတာကိုတိတ်ပြီးတော့စစ်လို့မရတော့ဘူးဘာဖြစ်လို့ဆိုတော့ encrypted လုပ်ထားတယ်လေ end to end ဟိုဒီစာသုံးတဲ့နေရာကနေဟိုဘက်နိုင်ငံသားမှာထွက်တဲ့ gateway တွေကအကုန်လုံးကဟို secure ပြန်ပေါ့နော်ဟိုတည်တည်ချာချာ encrypt လုပ်ထားတယ်
အဓိကတော့ဒီကိုက internet သုံးတဲ့သူတယောက်ကဘယ် website တွေကိုသွားကြည့်တယ်ဥပမာသတင်း website တွေကိုသွားသလား Facebook သုံးနေသလား Twitter သုံးနေသလားဆိုတာကိုကြားနေပြီးတော့မှဟို library ကခံပြီးကြည့်လို့မရဘူးဆိုတဲ့သဘောပြောချင်တာပေါ့
ဟုတ်ပါတယ်မဟုတ်ကဲ့ဟုတ်ကဲ့အဲ့လိုမျိုးပေါ့နော်အဲ့ဒါဘယ်ယူသွားနေဘာတွေသုံးနေလဲဆိုတာကိုကြည့်လို့မရအောင် VPN လည်းနောက်တစ်ခုတော့အရေးကြီးမှရဲ့ဟိုအချိန်မီ on လုပ်ထားပါနော်သူသုံးတယ်သုံးမော်မယ်ဆိုရင်ဒီချိန်အဲ့လို on လုပ်ထားအဲ့လိုမှမဟုတ်လို့ရှင်ကဟို VPN ကို off လုပ်လိုက်ဂျန်နာရီ3လိုက်ဆိုရင်ကသူတို့ဗမာပြည်ကရှိတဲ့ gateway ရာနေထွက်တာဖြစ်သွားတာလားဟိုဘက်ကနေထွက်လိုက်နေဖြစ်နေလိမ့်မယ်အဲ့တော့ဘလောက်ထိဟို secure ဖြစ်တယ်ဆိုတာကိုမသိဘူးတစ်ချိန်လုံး on လုပ်ထားရဆိုရင်ဒီဟာ internet တန်ထွက်နေတာတော့တည်ထွက်လို့ရနေတာတော့သိလိမ့်မယ်ဒါပေမဲ့ဘယ်ဒီသွားနေရဆိုတာကိုမသိဘူးဟုတ်ကဲ့မှာ
ဆိုတော့အခုဗမာပြည်မှာဒီလူတွေ VPN ပေါ့နော်သူတို့တည်တဲ့လူတွေရှိတယ်တုံးတတ်တဲ့လူတွေရှိတယ်အဲ့တော့ဒီဟာ VPN ဆိုတာကြားပဲကြားဘူးတယ်သုံးချင်တယ်ဆိုရင်ရောဘလိုမျိုးနည်းတွေနဲ့သူတို့ရှာဖွေပြီးတော့သုံးလို့ရနိုင်ပါလဲရှင
်ဟုတ်ကဲ့ဟိုအလွယ်ဆုံးနည်းကတော့ပေါ့နော်ဟို Android မှာပဲဖြစ်ဖြစ် iPhone မှာပဲဖြစ်ဖြစ်သူတို့မှာဟို application store ရှိ App store ပေါ့နော် App store ရှိတယ် Google Android phone တွေမှာဆိုရင်ဒါ Google Play store Play ပေါ့နော်ဟို iPhone တွေမှာဆိုရင်တော့လည်း Apple App store ပေါ့အဲ့ဒီမှာ VPN လို့ဆိုတဲ့စလုံးကိုရိုက်ထုတ်လိုက်တာနဲ့VPN အများကြီးထွက်လာပါလိမ့်မယ်။တချို့တွေကမသိတော့ကြတော့ဟိုအခုအများပြောတဲ့ဒီ VPN သုံးဟို VPN သုံးမယ်လို့ပြောတယ်။အဓိကအကုန်လုံး VPN အကုန်လုံး free ပေးထားတဲ့ VPN တွေအကုန်လုံးသုံးလို့ရပါတယ်မှာ။ဟို charge တစ်ခု free ပေးတာနဲ့ပတ်စံပေးပြီးသုံးရတာတခုကကြတော့အလကားပေးထားတဲ့ဟာဆိုလို့သူတို့ကဟိုကြော်ညာလို့ဝင်တတ်တယ်မှာအဲ့ဒီ application ကြီးပြင်တာ။အဲ့တော့ဒါတော့အဲ့ဒါလေးကိုကြော်ညာလာလို့ရှင်အဲ့ကြော်ညာလေးတွေတော့ပိတ်ပေးလိုက်ပို့နော်။အဲ့ဆိုရင်လူလူအတွက်ကပတ်စံမပေးနဲ့အလကားသုံးရတခုလေးကိုဆွဲသုံးကြမလို့လားမှာ။ရှိတဲ့ဟာကိုသုံးလို့ရပါတယ်။ပြောင်းပြီးတော့လည်းသုံးလို့ရပါတယ်တခုပြီးတခုပေါ့နော်။နောက်ပြီးတော့ဟို connect လုပ်တဲ့အခါဆိုလဲရွေးရင်ဘယ်နိုင်ငံကနေထွက်မလဲလို့ရွေးလို့ရှင် ပမာပြည်ကနေအနည်းဆုံးတွေပဲရွေးတာကိုသဘောပေါက်ပါတယ်ဒါပေမဲ့ဟိုစင်ကာပူအိုင်းနဲ့ပဲလည်းမထွက်ပါနဲ့ပြောချင်တာဟိုထိုင်းအိုင်းနဲ့ပဲလည်းမထွက်ပါနဲ့တနိုင်ငံတွေကလည်းအမြဲဆွဲပြီးတော့မထွက်ပါနဲ့သူများတွေကတရားထွက်လို့ပြောလို့အကုန်လုံးမထွက်ဘူးလို့ဆိုတော့အလကားအဲ့လိုမျိုးအဲ့ဒီမှာရှိတဲ့ဟို server တွေ ID equipment တွေအဲ့ဒီနေရာတွေကထွက်လို့ရှင်အဲ့ဒါတွေကကျလာပြီးတော့နှေးတာပူပြီးဖြစ်တတ်တယ် bottleneck ဖြစ်တတ်တယ်နောက်တစ်ခုကကြာတော့အဲ့ဒီအလကားပေးတဲ့ free ဆိုတော့အဲဟိုဒီ software company ကဘာလုပ်တက်လဲဆိုတော့သူတို့ကအလကားတော့အများကြီးအမြန်ကြီးမပေးနိုင်ပုံမှာရဲ့အဲ့တော့ကြာတော့မမြန်ဘူးဆိုတာကိုလက်ခံပါတယ်ဒါပေမဲ့အလကားရတာဆိုတော့ဟိုသုံးစီခြင်းနဲ့မှအဆင်ပြေပြီးအောင်ဘယ်လိုပဲဖြစ်ဖြစ်လေအဲ့ဒါပို့ပြီးတော့ secure ဖြစ်လို့ပ
ါအခုဟုတ်ပြီအခုဆိုရင်ပေါ့နော်ဒါကဒီပြင်းရင်းမှာကိုကတခြားက virtual network ဟိုဥစားတွေကို internet တုံးလို့ရမဲ့ VPN ကိုတုံးတယ်ဒါပေမဲ့အဲ့ VPN ကိုရောဟိုဒီဘဘာပြေကဟိုအာနာပိုင်တွေကပေါ့နော်သူတို့ဖြတ်လို့မရနိုင်အောင်လားရှင
်ဖြတ်လို့ရတယ်မှဖြတ်လို့ရတယ်ဘာဖြစ်လဲဆိုတော့ဟို Oridu ရဲ့ Telenor ရဲ့ MPT ရဲ့မြန်မာ Telecom ပေါ့နော်အဲ့သုံးခုကိုသူတို့ဖြတ်ချလိုက်တယ်ဆိုရင်ဖြတ်လို့မရတော့ဘူးမှအဲ့သုံးခုကဒီ internet ကို connect လုပ်ဖို့နောက်ဆုံးအဆင့်နေတဲ့သူတို့ကနေလုတ်ပြီးမှဖုန်းတွေပါညာတွေအကုန်လုံးကရောင်းမှမလို့ပါမှာ
အဲ့တော့သဘောကတော့သူတို့ဒီမှာပြီးမှ internet ဟိုဆက်သွယ်မှုဟိုဝန်ဆောင်မှုပေးနေတဲ့ဒီလုပ်ငန်းကြီးတွေကိုဖြတ်ချလိုက်ရင်တော့ VPN သုံးဖို့ဆိုတာကလည်းအခက်ဖြစ်သွားတာပေါ့
ဟုတ်ပါတယ်မနောက်ပြီးတော့အဲ့လိုမဖြတ်ဖဲနဲ့လဲဟိုအမျိုးမျိုးရှိသေးတယ်မရဲ့ဖြတ်တာမျိုးလို့မဟုတ်ဘဲနဲ့ခုနကလို Facebook တို့ဟို Twitter တို့အလိုဆိုရှယ်မီဒီယာတွေကိုဘန်လုပ်တယ်လို့မျိုးပဲ VPN နဲ့ပဲဟိုလည်းဘန်လုပ်လို့ရပါတယ်မှဒါမှမဟုတ်နှိမ့်သွားအောင်လည်းသူတို့လုပ်လို့ရပါတယ်သူတို့ကတော့အမျိုးမျိုးလုပ်မှာပဲလေမရဲ့ဟိုတို့ဒီမှာဖြစ်နေတဲ့သတင်းတွေကိုပြင်အောင်မရောက်စေချင်တဲ့အတွက်ကြောင့်သုံးနေတာကိုသူတို့သိပါတယ် VPN traffic တွေဒီကနေထွက်နေတယ်ဆိုတော့သူတို့မြင်နေရပါတယ်မှအဲ့ဒါတွေက
အိုမြင်နေရပါပဲသူတို့အနေနဲ့ဒါကြားနေပြီးဖြတ်ပြီးတော့ဒီလူကတော့ဘယ် website တွေသွားကြည့်နေဆိုတော့ထောက်လန်းနိုင်ဖို့ခက်တယ်ပေါ့လေနော
်ဟုတ်ကဲ့ပါ VPN သုံးလို့ရှင်အဲ့လိုထောက်လန်းတာလုပ်ဖို့ဆိုတာတော်တော်ကြီးခက်သွားတဲ့ကိစ္စဖြစ်သွားပါပြီတုံတောင်မလွယ်တော့ပါဘူ
း internet ကျွမ်းကျင်သူမတ်သက်ထားဖြစ်ပါတယ်သူပြောခဲ့သလိုပါပဲ internet ချိတ်ဆက်လို့ရသူတိုင်း VPN ကွန်ရက်တွေကိုရှာဖွေသုံးလို့ရပါတယ် VPN ကွန်ရက်တွေကတခြားနိုင်ငံတွေကနေတဆင့် online ကိုချိတ်ဆက်ပေးတာမို့ပြည်ရင်းမှာပိတ်ထားဖြတ်ထားတဲ့စာမျက်နှာတွေ website တွေတဲ့ကိုကျော်သွားလို့ရနိုင်တာဖြစ်ပါတယ်ရှင်ကျွန်မဆုမြတ်ပါမှာ
VPN အကြောင်းကို blogger season မှာမဆုမြတ်မွန်ဆွေးနွေးတင်ပြခဲ့တာပါအခုတော့သတင်းအချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြမှာပါ
မြန်မာနိုင်ငံတဝမ်းမှာစစ်တပ်ဖက်ကစစ်အင်အားရဲအင်အားတိုးချပြီးအင်အားသုံးနှိမ့်နှင်းမှုတွေရှိခဲ့ပေမဲ့လည်းတနင်္လာနေ့မှာဆီယနာဒိမ့်မှုစန့်ကျင်ဆန္ဒပြပွဲတွေအစိုးရဝန်ထမ်းတွေရုံမတည့်ရေလှုပ်ရှားမှုတွေဆက်လက်အားကောင်းနေပါတယ်မြန်မာနိုင်ငံကိုလာရောက်ခွင့်ရရေးအတွက်ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်ရှာနာဘာဂနာနဲ့မြန်မာစစ်တပ်ရဲ့ဒုတိယအကြီးအကဲဖြစ်တဲ့ဒုတိယဗိုလ်ချုပ်မှူးကြီးဆိုဝင်းတို့တနင်္လာနေ့မှာဆွေးနွေးခဲ့ကြပါတယ်မြန်မာပြည်မှာဆီယနာဒိမ့်မှုနောက်ဆန္ဒပြသူတွေကိုဖိနှိပ်ချုပ်ချယ်မှုတွေအတွေ့စစ်တပ်ရဲ့ကုတ်ကဲမှုအဆင့်ဆင့်ကတာဝန်ခံရမှာဖြစ်ကြောင်းကုလသမဂ္ဂရဲ့မြန်မာလူ့အခွင့်အရေးဆိုင်ရာအထူးတန်တမာတွမ်အန်ဒရူးစ်ကသတိပေးလိုက်ပါတယ်အထက်ကညွှန်ကြားချက်အရအမိန့်အရဆိုတာနဲ့စင်ချေပေးလို့မရဘူးလို့လည်း AFP နဲ့တွေ့ဆုံမေးမြန်းခန့်မှာပြောပါတယ်မြန်မာစစ်တပ်အာဏာယူပြီးနောက်ပိုင်းနိုင်ငံတွင်းမှာအင်တာနက်ဖြတ်တောက်ဖို့ဖိအားပေးခိုက်စင်မှုတွေကိုပြုစုဖော်ပြနေတဲ့ Telenor ဆက်သွယ်ရေးလုပ်ငန်းကဝန်တန်းတွေရဲ့လုံခြုံရေးစိုးရိမ်ချက်ကြောင့်ထပ်ပြီးမဖော်ပြတော့ဘူးလို့တနင်္လာနေ့မှာပြောပါတယ်။မြန်မာနိုင်ငံတွင်းမှာစီးပွားရေးလုပ်နေတဲ့အမေရိကန်ကုန်သည်ကြီးများအသင်း၊ဥရောပကုန်သည်ကြီးများအသင်းအပါအဝင်ကုန်သည်ကြီးများအသင်း၈ခုကမြန်မာနိုင်ငံမှာပြတ်ထန်းဖို့ရှိတဲ့စိုက်ဘာလုံခြုံရေးဥပဒေမူကြမ်းအတွက်အထူးစိုးရိမ်ကြောင်းဖေဖော်ဝါရီလ15ရက်နေ့မှာကြေညာချက်ထုတ်လိုက်ပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြခဲ့တာပါခင်ဗျာ။ကျွန်တော်တို့အခုထုတ်လွှင့်ခဲ့တဲ့မနက်6နာရီနဲ့9နာရီအထိ VOA အစီအစဉ်ကိုမနက်8နာရီနဲ့9နာရီအတွင်းလိုင်းဒိုမီတာ20 25 32တို့ကနေလည်းပြန်လည်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။ဒီနေ့အစီအစဉ်ထုတ်လွှင့်မှုဒေါက်ခင်မျိုးသက်ဖြစ်ပြီးအင်ဂျင်နီယာရော့ချာစတန်မော့ဖြစ်ပါတယ်။ ကျွန်တော်ကညံဝင်းအောင်ပါသောရရှင်အပေါင်းဘေးအန္တရာယ်ကင်းဝေးကြပါစေ
This program has come to you from the Voice of America, Washington.